Welcome to the Voice of America in Burmese.
Begin again, Mingla Manakin Pijaba, the Kamia. VOA Americans, the Yan Town Set, the Malan, the Yet, Jada Brene, Manakin Season Rigo, American Bidazu, Washington, DC, Murogani, Lindo Mida, Thompson, Lisa Gurugani, VOA, Facebook, Samian Agaba, Shota, Pine, Pudwebi, Daya, Tolum, Bene, Babi Kamia. Janoga came out so many ma, the name Manakin Season Rigo, Tawin, you didn't set the Amaba.
ဒီမှာတရင်ပေးဖို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနမူတာအဖြစ်နားဆင်ရမှာတခုကတော့ဟိုအစိုးရဒီလေရေပဲအနေလာတာပဲသူကကျွန်တော်တို့တွေ့လူတွေခါနာပဲခုနှစ်ဆယ်ဆယ်လောက်ခံမှန်းကြီးပေါ့ပြီးချိန်မရလိုက်ဘူးပေါ့ဒီပြီးတော့မပြီးလိုက်ဘူးဗျတနင်္လာနေ့တိုင်းအတွင်းမှာစစ်ကောင်စီတပ်တွေကဒေသခံခြေရွာသားတွေကိုဖမ်းဆီးနေတဲ့သတင်းပေးဖို့ချက်မှာအပြည့်အစုံန ဝင်မှုစနစ်တွေကိုဖျက်ဆီးပြီးပြင်းထန်တဲ့ဆောင်းရာသီအတွင်းယူကရိန်းမှာဒုက္ခအကြီးအကျယ်ရောက်စေဖို့ရုရှားဘက်ကသတင်းပတ်တွေနဲ့ချီဒရက်ဆက်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုကျော်လွှားပြီးရုရှားဘော်အောင်ပွဲကြီးတစ်ခုရခဲ့ကြောင်းယူကရိန်းကပုတ်ထုနေမှာပြောပါတယ်မလ၁ရက်နေ့2023ခုနှစ်မှာရုရှားသမ္မတဗလာဒီမီယာပူတင်ဟာနောက်ထပ်ရှုံးနိမ်မှုကြီးနဲ့ကြုံခဲ့ရတယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရိုကူလီဘာက Twitter လူမှုကွန်ရက်မှာရေးပါတယ်အေးဒန်လျှက်စစ်ပြက်လက်မှုဒုံးကျင်တဲ့တိုက်ခိုက်မှုတွေခံနေရတဲ့ကြားကပဲယူကရိန်းဟာရန်သူကိုကြံ့ကြံ့ခံတွန်းလှန်နိုင်ခဲ့တယ်လို့ဝန်ကြီးကာလီကူလီဘာကရေးပါတယ်ယူကရိန်းနဲ့မဟာမိတ်ဖြစ်တဲ့အနောက်နိုင်ငံတွေကအိမ်တွင်းနဲ့စီးပွားရေးလုပ်ငန်းတွေအတွက်ရုရှားထံကလောင်စာဆီဝယ်ယူမှုကိုရှော့ချခဲ့ကြတာနဲ့အတူပဲရုရှားဘက်ကကြိုတင်ခံမှန်းပြီးပြည့်ရဲ့ပြုတ်ခဲ့တယ်လို့ဥရောပဟာလည်းအေးခဲမနေဘူးလို့ဝန်ကြီးကူလီဘာကရေးပါတယ်တချိန်တည်းမှာပဲယူကရိန်းရှေ့ပိုင်းမြို့ဘန်ကမုတ်ကိုထိန်းချုပ်နိုင်ရေးတိုက်ပွဲတွေကတော့ပြင်းထန်နေပါတယ်။ဘန်ကမုတ်မှာရုရှားဘက်ကသူ့ခြေကုပ်နေရာတွေကိုတဖြည်းဖြည်းချင်းအပြစ်လာနေတာနဲ့တစ်ဖက်မှာလည်းယူကရိန်းကဘန်ကမုတ်ကိုထပ်မံအပြစ်ဖို့ဆေးလွတ်ထားကြောင်းယူကရိန်းကာကွယ်ရေးဝန်ကြီးဟာနာမာလီယာကပြောပါတယ်။တပ်ဖွဲ့အင်အားဘလောက်ချထားလဲဆိုတာကိုသူမကမပြောသလိုမြို့ကိုကာကွယ်ထားရေးအတွက်တိုက်ခိုက်ရေးမှာဒီတပ်ဖွဲ့ဝင်တွေကိုသုံးမှာလား။ဒါမှမဟုတ်လဲယူကရိန်းတပ်ဖွဲ့တွေဆုတ်ခွာဖို့ဆုံးဖြတ်ခဲ့ရင်တေယူပို့ဆောင်ရေးအတွက်သုံးမှာလား။တပ်ဖွဲ့တွေကိုဘလို့အသုံးချမလဲဆိုတာကိုတော့မပြောပါဘူး။ဘတ်မုတ်မှာတော့နှစ်ဖက်စလုံးမှာအသေးအပြောင်များနေပါတယ်။မြို့ကိုယူကရိန်းကထိန်းချုပ်ထားစေဖြစ်ပါတယ်။ဒါပေမဲ့ရုရှားတပ်ဖွဲ့တွေကအင်အားထပ်ဖြည့်ထားတာကြောင့်မြို့အနီးဝန်းကျင်ကကြေးရွာတွေနဲ့မြို့လေးတွေကိုသိမ်းယူထားနိုင်ပြီးမြို့ကိုလည်းသုံးဘက်ကဝန်းရံထားပါတယ်။ဘက်မို့မှာအခက်အခဲဆုံးအခြေအနေတွေဖြစ်နေပြီးမြို့ကိုကာကွယ်ထားနိုင်ရေးအတွက်တိုက်ပွဲတွေကအရေးကြီးနေတယ်လို့လဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကအင်ကာနေ့ညပိုင်းမိန့်ခွန်းမှာထည့်သွင်းပြောဆိုထားပါတယ်ရှင်
။ပင်လယ်နက်ကတဆင်ကောက်ပဲသီးနှံတင်ပို့မှုဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့ရုရှားရဲ့စိုက်ပျိုးရေးသမားတွေအကျိုးကိုထည့်သွင်းစဉ်းစားပြီးသီးနှံတွေကိုယူကရိန်းစိုက်ကန်းကတဆင်ပြည်ပကိုဘေးကင်းကင်းနဲ့တင်ပို့နိုင်မှသာသဘောတူမယ်လို့ရုရှားကဗိုလ်ဒူးနေကပြောလိုက်ပါတယ်ကုလသမဂ္ဂနဲ့တူရကီကမနစ်ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့ပင်လယ်နဲ့ကောက်ပဲသီးနှံသဘောတူညီချက်ဟာဒီလမတ်လ18ရက်နေ့ဆိုရင်တက်တန်းကုံဆုံးတော့မှာဖြစ်ပါတယ်သက်ဆိုင်သူတွေအားလုံးသဘောတူညီချက်မရရှိနိုင်ခဲ့ရင်ဒါကိုတက်တန်းတိုးလို့ရမှာမဟုတ်ပါဘူးရုရှားဘက်ကစာချုပ်ပါအချက်တွေကိုမကျေနပ်ကြောင်းလဲထုတ်ပေါ်ပြောဆိုထားပါတယ်အနောက်နိုင်ငံတွေရဲ့ရုရှားအပေါ်ပိတ်ဆို့အရေးကြီးမှုတွေထဲမှာလေယာထွက်ကုန်တွေကိုတိတိပပပြစ်မှတ်ထားတာမျိုးမရှိပေမဲ့ငွေပေးချေမှု ထောက်ပံ့ပို့ဆောင်ရေးနဲ့အာမခံလုပ်ငန်းတွေအပေါ်ကန့်သတ်ချက်တွေချမှတ်ထားလို့ဒါဟာရုရှားရဲ့ကောက်ပဲသီးနှံနဲ့ဓာတ်မြေဩဇာတင်ပို့မှုအတွေ့အတားအဆီးဖြစ်နေတယ်လို့ရုရှားကပြောပါတယ်။ကမ္ဘာစီးပွားရေးထိပ်သီး G20 နိုင်ငံအစည်းအဝေးအတွက်ညူးဒယ်လီမြို့ကိုရောက်ရှိနေတဲ့ရုရှားနိုင်ငံသားဝန်ကြီးနဲ့တူရကီနိုင်ငံသားဝန်ကြီးတို့ဟာအစည်းအဝေးပြင်ပတွဲဆုံမှုအနေနဲ့ဒီသဘောတူညီချက်တက်တန်တူရေးအလားအလာကိုဆွေးနွေးခဲ့ကြတယ်လို့ရုရှားနိုင်ငံသားဌာနကဗုဒ္ဓဦးနေမှာသတင်းထုတ်ပြန်ပါတယ်။ရုရှားစိုက်ပျိုးရေးနဲ့ဓာတ်မြေဩဇာထုတ်လုပ်သူတွေရဲ့အကျိုးစီးပွားကမ္ဘာဈေးကွက်ထဲကိုအကန့်အသတ်မရှိရောက်မနိုင်မှသာဒီသဘောတူညီချက်ကိုဆက်လက်လှုံ့ဆော်သွားမယ်လို့ရုရှားကအလေးပေးပြောဆိုခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းစစ်ပွဲကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေပိုပြီးတော့ကြီးထွားလာနေချိန်မှာပဲဆက်မှုအင်အားကြီးနိုင်ငံ20 G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျင်းပမှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကြားသဘောတူညီချက်ရရှိရေးအတွက်အခက်အခဲတစ်ခုလည်းဖြစ်နေပါတယ်။ကြာသပတေးနေ့ဆွေးနွေးပွဲမှာတော့ယူကရိန်းစစ်ပွဲအရေးကအရေးကြီးတဲ့ကိစ္စတစ်ခုအဖြစ်ပါဝင်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာန
Given the nature and the developing situation
Russia Ukraine ပြည်ပခါရဲ့သဘောတဘာဝနဲ့အခြေအနေဖြစ်ထွန်းမှုတွေအရဆွေးနွေးပွဲမှာရေးကြည့်တဲ့အချက်တစ်ခုဖြစ်မဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင်ဘီနေကူထရာကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်ဒီနှစ်အတွက် G20 ဥက္ကဋ္ဌအဖြစ်အိန္ဒိယကဆောင်ရွက်နေတာလည်းဖြစ်ပါတယ်G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတော့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရုရှားနိုင်ငံသားဝန်ကြီးဆာဂေးလာဗရော့နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဂျင်ဂျင်းတို့လည်းတက်ရောက်မှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအရေးအပြင်ပြီးခဲ့တဲ့လအတွင်းအမေရိကန်ရှေ့ဘက်ကမ်းလွန်မှာတရုတ်ထောက်လှမ်းရေးလို့တန်တရာရှိထားတဲ့မိုးပြံပူပေါင်းကိုအမေရိကန်ကပြစ်ချခဲ့ပြီးတဲ့နောက်မှာတော့အမေရိကန်နဲ့တရုတ်ကြားတင်းမာမှုလည်းထပ်ပြီးတော့ဖြစ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယကလက်ခံချင်းပါခဲ့တဲ့ G20 ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးမှာလွှမ်းမိုးခဲ့တဲ့တင်းမာမှုတွေဟာအခုနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာလည်းထပ်ပြီးတော့တွေ့ရနိုင်တယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်ရှင်။
အမေရိကန်ဟာဆိုမာလီအမျိုးသားတပ်မတော်ကိုလက်နက်နဲ့ခင်ယမ်းမိကြောက်တန်ချိန်60ကျော်လှူဒန်းခဲ့ပြီးဒါဟာဆိုမာလီကစစ်သွေးကြွအဖွဲ့အယ်ရှာဘတ်ကိုနှိမ်နင်းရေးစစ်ဆင်ရေးတွေအရှိန်မြင့်လှုံ့ဆော်နိုင်ဖို့နဲ့အထူးခြေလျင်တပ်ဖွဲ့တစ်ခုအတွေ့အနာဂတ်လေ့ကျင့်ရေးဆိုင်ရာမှာအသုံးပြုဖို့မိုဂါဒီရှုမြို့တော်ရှိအမေရိကန်တန်ယုံကသတင်းထုတ်ပြန်လိုက်ပါတယ်အမေရိကန်လေတပ် C-70 ကုန်တင်လေယာဉ်20နဲ့တင်ဆောင်လာတဲ့လက်နက်ပစ္စည်းတွေထဲမှာ AK-47 အမျိုးအစားမောင်းပြန်တနတ်တန်းချိန်6000အကြီးစားဆက်တနတ်တွေနဲ့လက်နက်ခရမ်းမီးကြောက်တွေပါဝင်တယ်လို့ဆိုပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားဌာနကအယ်ရှာဘာပြောရေးဆိုခွင့်ရှိသူအလီမိုဟာမက်ရေရှဲတီနီယာနဲ့သူ့အကြောင်းသတင်းပေးနိုင်သူကိုစုချင်းငွေဒေါ်လာ5,000ချိမြင့်မယ်လို့လည်းကြေညာထားပါတယ်။သူဟာဆိုမာလီနဲ့ကင်ညာနိုင်ငံကစစ်သွေးကြွတိုက်ခိုက်မှုတွေအတွက်စီစဉ်ညွှန်ကြားနေသူလို့လည်းဆိုပါတယ်။မနစ်တုန်းကဆိုမာလီနိုင်ငံအလဲပိုင်းမှာအစိုးရတပ်တွေဟာဒေသခံမျိုးနွယ်စုပြည်သူစစ်အဖွဲ့အသီးသီးနဲ့လက်တွဲပြီးအယ်ရှာဘတ်အဖွဲ့ထိန်းချုပ်ထားတဲ့ဂျေးဝါမျိုးနယ်အများအပြားကိုထိုးစစ်ဆင်ပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီဒေသတွေစစ်သွေးကြွတွေလက်ထက်ပြန်ရောက်ရှိမသွားဖို့အတွက်အဲ့ဒီမှာလုံခြုံရေးဆက်လက်ထားရှိရမှာဖြစ်တယ်လို့စီးပွားရေးအကူအညီတွေလည်းပေးဖို့လိုအပ်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။တမင်ဖန်တီးထားတာလို့အများကရှုမြင်ကြတဲ့စွဲချက်တင်နဲ့ထောင်ဒဏ်33နှစ်ချက်မှတ်ခံထားရတဲ့ဒေါက်ဆန်းစုကြည်ကိုအယူခံပြင်ဆင်ပေးနေတဲ့သူမရဲ့ရှေ့နေတွင်နဲ့တွေ့ဆုံခွင့်ပေးချခံထားရကြောင်းနီးစပ်တဲ့ဥပဒေရေးရာသတင်းရှင်းမြစ်တွေကပြောပါတယ်။အသက်89နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အဂတိလိုက်စားမှုစွဲချက်တွေကိုစီရင်ချက်ချခဲ့တဲ့အတွက်စုစုပေါင်းထောင်ဒဏ်33နှစ်ချက်မှတ်ခံထားရတာဖြစ်ပါတယ်။ အဲ့ဒီအချိန်မှာသူမရှိနေတွေ့အနေနဲ့သူမကိုထောင်ထဲမှာနောက်ဆုံးအချိန်တွေ့ခဲ့ရတာလည်းဖြစ်ပါတယ်။သူမအတွက်ရှိနေတွေ့တင်ပေးတဲ့အယူခံအတော်များများကတော့ပေးချခံထားရပြီးဖြစ်ကြောင်းဒါပေမဲ့တင်ထားတဲ့အယူခံတွေလည်းရှိနေကြောင်းတရားရေးဆိုင်ရာတာဝန်ရှိသူတဦးက AP သတင်းအေဂျင်စီကိုပြောပါတယ်။အနာပိုင်တွေရဲ့လက်တုံပြန်ခံရမယ့်အရေးကိုစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ AP ကိုပြောတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့တရားရေးကိစ္စတွေနဲ့ပတ်သက်ပြီးမပြောဖို့ကိုလည်းပြီးခဲ့တဲ့2022ခုနှစ်နှောင်းပိုင်းမှာအနာပိုင်တို့ကပိတ်ပင်ထားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကအာဂရီမှုငားမှုနဲ့ဒေါက်ဆန်းစုကြည်အပေါ်ချက်မှတ်ထားတဲ့စီရင်ချက်ကိုတရားရုံးချုပ်မှာကြားနာဖို့အတွက်သူမရဲ့ရှေ့နေတွေကယုံကြည်ဆောင်ဆိုင်နေခြင်းလည်းဖြစ်ပါတယ်။အယူခံနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ခွင့်ပြုချက်ရဖို့အချင်းထောင်အနာပိုင်တွေထက်ရှေ့နေတွေကဇန်နဝါရီလလယ်ပိုင်းကတည်းကတောင်းခံထားတာဖြစ်ပါတယ်။ဒါပေမဲ့အင်ကာနဲ့အထိတွေ့ဆုံခွင့်နဲ့ပတ်သက်ပြီးအကြောင်းပြန်ကြားချက်မရသေးဘူးလို့တရားရေးတာဝန်ရှိသူကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြည်ပခအကြက်တဲတွေဟာဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်အေဂျင်ရေးကိုထိခိုက်နေတယ်လို့မလေးရှားနိုင်ငံသားမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပေါ်ဒူးနေကပြောပါတယ်ငြိမ်းချမ်းရေးအတွက်စစ်ကောင်းဆောင်တွေကိုအာဆီယံနဲ့လက်တွဲအလုပ်လုပ်လာစေဖို့တိမ့်သွင်းရေးမှာနီလန်းသစ်တွေလိုအပ်နေသေးတယ်လို့သူကဆိုပါတယ
် I would certainly suggest with this experience of wisdom
အရင်ကအတွေ့အကြုံတွေနဲ့ပြောရရင်ကျွန်တော်အဲ့ဒီလိုပဲအကြံပြုမှာပါမြန်မာစစ်အာဏာပိုင်တွေကိုအာဆီယံထဲမှာပဲအသင်းဝင်အဖြစ်နဲ့ပူးပေါင်းအလုပ်လုပ်ဖို့နားချနိုင်ရေးကနီလန်းအသစ်တွေရှာဖွေဖို့လိုအပ်လာပါတယ်မြမအရေးကပြည်တွင်းရေးတက်တက်လို့စဉ်းစားလို့မရတော့ပါဘူးဒေသတစ်ခုလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နေပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမနီလာခီးစင်မှာဖိလစ်ပိုင်သမ္မတဖာရီနန်မာကော့စ်ဂျူနီယာနဲ့တွေ့ဆုံပြီးအဲ့ဒီလိုပြောဆိုသွားတာပါဖိလစ်ပိုင်သမ္မတကထပ်မံသတိပေးပြောဆိုတဲ့မြမအရေးနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ဖို့လိုတယ်ဆိုတာကိုလည်းမလေးရှားဝန်ကြီးချုပ်ကထောက်ခံသဘောတူပါတယ်ခင်ဗျာ
2022ခုနှစ်အတွင်းကမ္ဘာတစ်လွှာနိုင်ငံပေါင်း35နိုင်ငံမှာအင်တာနက်ဖြတ်တောက်မှုအနည်းဆုံး189ကြိမ်ရှိခဲ့ပြီးတစ်နှစ်တာအတွင်းမှာအမြင့်ဆုံးအရေးအတွက်ဖြစ်စံချိန်တင်ရောက်ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာတော့အနည်းဆုံး9ကြိမ်ရှိခဲ့ကြောင်း SS Now နဲ့ Hashtag Keep It On တို့ရဲ့အစီအခံစာအသစ်ကဖော်ပြပါတယ်ထင်းချုပ်စရာလက်နဲ့ပြစ်ဒဏ်ကလွန်ငင်းခွင့်အတွက်အကာအကွယ်2022ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုအစီရင်ခံစာကိုဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်တာပါမြန်မာခေါင်းဆောင်တွေဟာ2023ခုနှစ်အထက်အလားတူဖိနှိပ်ချုပ်ချယ်တဲ့နှီးဖြူဟာတွေကိုတုံးနေတယ်လို့လည်းဖော်ပြပါတယ်အင်တာနက်ဖြတ်တောက်မှုတွေကိုစနစ်တကျလှုပ်ဆောင်နေတယ်လို့အစီရင်ခံစာကစွပ်စွဲထားပါတယ်အိမ်တွေကိုမိရှုအဖမ်းအဆီးနဲ့နှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုတွေလုပ်တဲ့မြေလမ်းစနစ်ကိုဖုံးကွယ်ထားဖို့အတွက်မြန်မာစစ်ကောင်စီဟာဆိုရင်ကြီးရွာတွေကိုစစ်ဆင်ရေးမဝင်ခင်နဲ့ဝင်နေချိန်မှာအင်တာနက်ဖြတ်တောက်မှုတွေကိုဆက်လက်ပြီးပုံမှန်လုပ်တယ်လို့လည်းအစီရင်ခံစာကစွပ်စွဲပါတယ်မတ်လ2023ခုနှစ်အထိဖားကန်ဒေသမှာအင်တာနက်ဖြတ်တောက်ခံထားရတာ18လကျော်ထိရှိလာပြီးအရှိကြဆုံးအင်တာနက်ဖြတ်တောက်ခံရမှုဖြစ်ကြောင်းမိဖက်အဖွဲ့တွေရဲ့ပြောဆိုချက်ကိုကိုကပီးအစီရင်ခံစာကဖော်ပြထားပါတယ်ရှင်
မြောက်ကိုစီယာအစိုးရအတွက်တရားမဝင်ငွေရှားနေတယ်လို့ဆွဆွဲခံရသူလူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုအမေရိကန်ဗန်နာယစ်ဌာနကပေါ်ဒူးနေကတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်မြောက်ကိုရီးယားဟာဥပဒေပြင်ပကနေအစုလိုက်အပြုံလိုက်တေးချေပျက်စီးမဲ့လက်နက်တွေနဲ့ပယ်ထိန်ဒုံးကျည်စီမံကိန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်နေပြီးဒါဟာနိုင်ငံတကာလုံခြုံရေးနဲ့ဒေသတွင်းတည်ငြိမ်ရေးကိုချိန်ချောင်းနေကြောင်းဗန်နာယစ်ဌာနရဲ့တန်ခတ်ပိတ်ဆို့မှုဆိုင်ရာထိတ်တန့်အရာရှိတဦးဖြစ်တဲ့ Brian Nelson ကပြောကြားလိုက်ပါတယ်ခင်ဗျာ VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်စစ်တပ်ကတပ်ဆွဲထားတဲ့မန္တလေးတိုင်းမြင်းကြံမြို့လေးရွာစုံချေးရွာကဒေသခံ၄ဦးကိုလက်နက်ကင်လူတစုကဖမ်းဆီးတပ်ဖြတ်သွားတယ်လို့တပ်ဖြတ်ခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်မကွေးတိုင်းပေါ့မြုံနယ်မှာဆိုရင်လဲစစ်ဘေးရှောင်တွေဝမ်းပြက်ဝမ်းလျှောယောဂါတွေဖြစ်ပွားနေတယ်လို့အကူအညီပေးနေသူတွေကဆိုပါတယ်မြင်းချံမြို့အခြေအနေနဲ့ပေါ့မြုံနယ်ကအခြေအနေတွေကိုနန်းလောင်ကပြောပြပေးပါခင်ဗျာ
မြင်းချံမြို့နဲ့ခုနှစ်မိုင်အကွာလောက်မှာရှိတဲ့လေးရွာစုံချေးရွာက ဒေတာခန်လေးဦးကိုဖက်ပြော်လာ28ရက်ညပိုင်းကလက်နက်ကိုင်လူတစုလာရောက်ဖမ်းဆီးသွားပြီးတော့တပ်ဖြတ်သွားတယ်လို့တည်ဆုံးသူတွေနဲ့နှိဆက်သူတွေကပြောပါတယ်။တပ်ဖြတ်ခံရသူတွေဟာလေးရွာဆုံးကြေးရွာကကိုဆိုးသူအောင်ကိုဖိုအေးကိုမမောင်နဲ့မခင်ယူမွန်တို့ဖြစ်ပြီးရုပ်အုပ်လောင်းတွေကိုတော့ရွာရဲ့နှဖာလုံးအကွာက၁၀ပေါင်အနည်းနဲ့ရွာရဲ့၅ဖာလုံးအကွာလောက်ကဘလုံးရွာအနည်းမှာစွန့်ပစ်ထားတာကိုတွေ့ခဲ့ရပါတယ်။တပ်ဖြတ်ခံရတာနဲ့ပတ်သက်လို့ဆွေမျိုးနှိဆက်တော်သူသူကအခုလိုပြောပါတယ
်။ဟုတ်ကဲ့ဝင်ရပါဘူး။ဆက်ကြောင်းသားကြီးဘယ်လိုပြောရတော့ပြောရအောင်အဲ့ဒီကိုလေးရတော့ဝင်တော့ဝင်ပြီးတော့တဲနာကြီးလောက်မှရွာလေးကိုရောက်ပြီးတော့အမရွာရဲ့နေပြောပါဘူး။ဟိုတောက်တောက်ကအတန်းဝင်ပြီးတော့အဲ့ဒီအပြင်ကိုထုတ်သွားတယ်ကွနော်။အပြင်ထုတ်ပြီးတော့ကျေးဇူးကြီးကိုယ်တော်ပါဘူးပေါင်းတာပါဘူးတော့တစ်ချိန်ပြီးပေါက်ပြီးတော့တက်သွားတယ်ဘုနော်အဲ့ဒီပါဘုနော်တက်သေးတာကအဲ့လိုဒီလာတော့ပြီးတက်သွားတာအခုကတော့ရောတော့ဒီကတက်သေးတာဆိုတော့ဒါဒီလိုသိမှုတာဘုနော်ဆိုတော့ကျွန်တော်တို့အပြင်တော့လုံးဝပြတ်ပြီးရတာဘုနော်ကျွန်တော်တို့ပါတယ်ပါရောတော့တတိယကိုကျွန်တော်ဒီလိုလာသေးတာလေဒီလိုဒီလိုမျိုးကမ်းပါလေဒီလိုဒီလိုအမှန်တမ်းတန်ကြားလေရောတော့ပြီးတယ်ဘုနော်ပြီးပြီးတော့ဒီမှာဘာမှမပြောလို့ဘယ်လိုရောက်ခုလဲနော်
လေးရွာဆုံးရွာထိပ်မှာရှိတဲ့ဘုံကြီးကျောင်းမှာစစ်တပ်ကတပ်ဆွဲထားတာဖြစ်ပြီးတပ်ဖြတ်ခံရသူတွေဖမ်းဆီးခံရတဲ့နေအိမ်တွေနဲ့စစ်တပ်ကတပ်ဆွဲထားတဲ့နေရာဟာ9မိနစ်လောက်လမ်းလျှောက်ရင်ရောက်တဲ့အကွာအဝေးသာရှိတယ်လို့လည်းဒေသခံတွေကထောက်ပြကြပါတယ်။လေးရွာဆုံးရွာဟာစစ်တပ်ထောက်ခံအားပေးသူတွေအကောင်နဲ့ကြီးဝါဖြစ်တယ်လို့အသက်ခံရသူတွေဟာတာမန်အယက်သားတွေရာဖြစ်ပြီး2023ခုနှစ်စစ်တပ်ကအာဏာသိမ်းစကာလမှာဆန္ဒပြပွဲတချို့မှာပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာနိုင်ငံရေးအရအဆောင်အတာတွေမရှိသူတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုကြည်ဝါသား၄ဦးအသက်မခံရခင်ဖေဖော်ဝါရီလ၁၇ရက်ကလေးရွာဆုံးရွာရဲ့စစ်ကောင်စီကခန့်အပ်ထားတဲ့ကြည်ဝါအုပ်ချုပ်ရေးမှူးအသက်ခံခဲ့ရပြီးတော့ဒီကိစ္စကြောင့်သူတို့၄ဦးကိုစစ်ကောင်စီထောက်ခံသူတွေကတပ်ဖြတ်သွားတာဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်။မကွေတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လဲစစ်ဘေးရှောင်တွေမှာ one day one show ယောဂခန်းစားနေရပါတယ်။ဝမ်ပြဝမ်ရှော့ကြောင့်အသက်၄နှစ်အရွယ်ကလေးငယ်တူဦးတေဆုံးခဲ့ရတယ်လို့ဆေးဝါးအကူအညီတွေလည်းအထူးလိုအပ်နေပါတယ်။တိအခက်ခဲရီနဲ့ပတ်သက်ပြီးတော့စစ်ဘေးရှောင်ကူညီပေးနေသူတူကအခုလိုပြောပါတယ်
။ကလေးလေးနဲ့သားအရွယ်တယောက်ပဲအင်းငယ်တော်ဒေသကမဟုတ်လို့အဲ့လိုတယောက်ပဲတေဆုံးတာရှိတယ်။ခမီးသားတွေမှာတယောက်ပြင်ရအကုန်လုံးပြစ်တာလေအဲ့ဒီနောက်ပြည်သားစုအဲ့ဒီမိသားစုတွေနောက်တဲ့အိမ်မှာသွားပြီးမှအသွားလာများရသလိုရှိတယ်။အဲ့ဒီအသွားလာများတဲ့ခန္ဓာကိုယ်ခုပြန်အားချဆင်းတဲ့သူတွေတော်တော်များများလည်းဖြစ်နေရအဲ့လိုဖြစ်နေရ
စစ်ဘေးရှောင်နေရတာဖြစ်တဲ့အတွက်ရှင်လုံအိမ်သာမရှိတာတွေအပြင်တောက်သုံးရင်မတန်ရှင်တာတွေကြောင့်အခုလိုဖြစ်နေတာလို့လည်းပြောပါတယ်။ပေါ့မြို့နယ်တောင်ပိုင်းကိုဆေးဝါးတွေတဲဆောင်တာစားတောက်ကုန်တဲယူရာတွေကိုစစ်ကောင်စီဘက်ကတင်းကျပ်စွာကန့်တတ်ထားတဲ့အတွက်စစ်ဘေးရှောင်တွေမှာအခက်အခဲဖြစ်နေရတာပါ။ပေါ့မြို့နယ်တောင်ပိုင်းကနေပေါ့မြို့ဘော်ကိုဆေးဝါးကုသဖို့သွားရင်လည်းအဖမ်းခံရတာတွေရှိတဲ့အတွက်ရှိတဲ့ဆေးဝါးလေးနဲ့ပဲကုသနေရတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအချိန်မှာတော့ပေါ့မြို့နယ်နဲ့စိတ်ဖြူမြို့နယ်ကြားမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးကျေးရွာ၅ရွာထက်မနည်းကဒေသခံတွေလည်းထွက်ပြေးတင်းရှောင်နေကြပါတယ
်။မြင်းချံမြို့နယ်ကကျေးရွာသားတွေတပ်ဖြတ်ခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုကြားရတာပါ။ဆက်လက်ပြီးတနင်္သာရီတိုင်းကသတင်းကိုပြောချင်ပါတယ်။တနင်္သာရီတိုင်းပလောမြို့နယ်မှာစစ်ကောင်စီတပ်ရဲ့လှုပ်ရှားမှုတွေအတွင်းဖမ်းဆီးစစ်ဆေးမှုတွေကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။စည်ရတင်မာမှုတွေကြောင့်စားဝတ်နေရေးအခက်အခဲနဲ့လည်းရင်ဆိုင်နေကြရပါတယ်။ပလောမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့ကပေးပို့ထားတဲ့သတင်းကိုကိုဇော်မိုးကျော်ပြောပြပါပါ
။ဖေဖော်ဝါရီလ28ရက်နေ့မနေ့အစောပိုင်းလောက်မှာပလောမြို့နယ်လက်ကူးကျေးရွာကိုစစ်ကောင်စီတပ်အင်အားအများအပြားနဲ့စစ်ကြောင်းဝင်လာပြီးဖုံကြီးကျောင်းမှာတပ်ဆွဲနေရယူကရွာတွေကတွေ့တဲ့အရသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။ဖန်စီခံရသူတွေကိုစစ်ကောင်စီတပ်ကစစ်ဆင်းမင်းများပြီးနေကင်းပိုင်းလောက်မှာပြန်လွတ်လိုက်တဲ့အကြောင်းရွာကန်တဦးကအခုလိုပြောပါတယ်
။ဟိုအစိုးရကဒီလယ်ထဲဘက်ကနေလာတာပဲသူကပြီးရင်ရွာဖုံးချောင်းနေရာယူပြီးတော့ရွာတွေတွေ့လူတွေဖမ်းတာပဲ80 80လောက်ရှိတယ်ပြောရေးတွေ့ရတော့ခံမ်းကြီးပေါ့ပြေးချေမရလိုက်ဘူးပေါ့ဒီပြီးတော့မပြေးလိုက်ဘူးပြသူတို့ကဒီမူးမလင်းခင်ကိုဒီရွာထဲကိုရောက်လာအဲ့ဒါလူရဲ့တတိမထားမိနိုင်ဘူးလေ။နောက်ဒီ PDA တွေဘာတွေမထောက်ပတ်နဲ့ဘာညာပြောပြီးတော့ပြန်လှုပ်လိုက်ရယ်နေကင်းနေကြတော့လေမနေ့ညနေပိုင်းပြန်ထွက်သွားတယ်ဆိုတော့ဒီလာတဲ့လမ်းတိုင်းပဲပြန်ထွက်သွားတယ်အခုတော့ဒီအောက်ဘက်လေတဲ့ဟိုနိုင်ကျန်ရွာမှာခြေလို့ပြောတယ်ဒီကျောင်းကဘယ်လိုလဲဆိုတော့သူတို့ဒီဘက်ဘယ်လိုလုပ်နေလဲမသိဘူးပြဟိုနားရောင်ပြလိုက်ဒီနားဟန်ပြလိုက
်လက်ကူကျေးရွာဖုံကြီးကျောင်းမှာတပ်ဆွဲနေရာယူထားတဲ့စစ်ကောင်စီတပ်တွေဟာမနေ့ညပိုင်းလောက်မှာအနည်းအနာကနတ်အိမ်ကန်းကျေးရွာဘက်ကိုထွက်ခွာသွားတယ်လို့ဆိုပါတယ်ဖေဖော်ဝါရီလကျန်းပိုင်းကပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကျင်ညာပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးပုံစံနဲ့စစ်ကောင်စီတပ်အများအပြားနဲ့တရွာဝင်တရွာထွက် စစ်တောင်းဆင်လှုပ်ရှားနေတာလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်။လက်ရှိအချိန်မှာတိုက်ပွဲတည်ငြိမ်နေပေမဲ့စစ်တောင်းလှုပ်ရှားမှုတွေကြောင့်နေရာမပြောင်းရသေးဘူးလို့ပလောမျိုးနယ်တဲကသင်္ကန်းတော်ရွာကန်တို့ကအခုလိုပြောပါတယ်
။အဲ့လိုတိုက်ပွဲဖြစ်တဲ့ညနေတဲ့အချိန်မှာတေချောက်တို့ရောက်ရတဲ့သွားနေလို့ပဲညီမလေးတို့ကအယူအပြမရက်ပြီးဖြေနေတာဆရာမသူတို့သေချောက်ဆိုးလာတဲ့ခါကျရင်လည်းလမ်းမှာပြည်ရရောက်ပါလေသူတို့ကဖားစီခိုးဆောက်သွားတာဖားစီခိုးဆောက်သွားတော့ကိုပဲကြာပြီးရှောက်ကြီးနေရတော့ဘော
ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတာကြောင့်အချိန်ကြာတာနဲ့အမျှစားရည်တောက်ရည်စသဖြင့်အခက်အခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတယ်လို့ဆိုပါတယ
်စားရည်တောက်ရည်ကတော့အလုံးမမလုံလို့မရတော့အလုံးလုံးလို့မရတော့ဆိုတော့စားရည်တောက်ရည်ကပိုက်ချလည်းမရှိဘူးဆိုတော့အလုတ်ခေခဲတော့ဘောစားစီစေးစားစားအကုတ်ဘော
ဘလုံးမျိုးနဲ့ဘက်ကလက်တလောအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူ
းတနင်္သာတနင်္သာရီတိုင်းပလောမျိုးနယ်မှာစစ်ကောင်စီတပ်တွေကခြေရွာသားတွေကိုဖမ်းဆီးနေတဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုစုံမိုးကျော်ပြောပြတာပါအခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးကြပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်စတင်ဆင်နွှဲခဲ့ပြီးတဲ့နောက်ရုရှားအပေါ်နိုင်ငံတကာကပိတ်ဆို့တန်ခတ်မှုတွေလုပ်ထားတာကြောင့်တစ်နှစ်ကြာလာတဲ့ခုလိုအချိန်မှာရုရှားစီးပွားရေးအခြေအနေကအနောက်နိုင်ငံကြီးတွေမျှော်မှန်းထားသလိုမျိုးအလင်းအမြန်နဲ့တိတာတဲ့တက်ရောက်မှုတွေမရှိသေးပေမဲ့လည်းရိုက်ခတ်မှုတစုံတရာရှိနေတာကိုတော့ခံစားနေရပါပြီ VOA မော်စကိုဘျူရိုရုံးကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးမှာပ
ါမော်စကိုမြို့ရဲ့လမ်းမကြီးတွေကိုရှောင်ကြည့်လိုက်ရင်စစ်စင်နှွှဲနေတဲ့တိုင်းပြည်တစ်ခုရဲ့မြို့တော်လို့ဘယ်သူမှထင်မိမှာမဟုတ်ပါဘူးဆိုင်းဒီမှာအမေရိကန်လို့နောက်ဆုံးပေါ် iPhone တွေတွေ့နိုင်ပေမဲ့ဈေးကတော့အနောက်နိုင်ငံတွေမှာထက်30ရာခိုင်နှုန်းလောက်ကိုကြီးနေပါတယ်။ရှားပါပြက်လက်နေတာမျိုးလည်းမမြင်ရပါဘူး။အနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကိုရှောင်ရှားနိုင်အောင်အစဉ်အဆက်ကူညီနေတဲ့မိတ်ဆွေဟောင်းနိုင်ငံတွေကိုတော့ရုရှားကကျေးဇူးတင်နေမှာပါ။ Dmitry Potapenko ဟာစီးပွားရေးလုပ်ငန်းရှင်ဖြစ်ပါတယ
်။ Есть 4 страны, которые закрывают
တရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေရုရှားကိုပစ္စည်းတွေဆက်ရောင်းပေးနေတဲ့ဒေသနိုင်ငံရှိပါတယ်။အီရန်၊တရုတ်၊တူရကီနဲ့အိန္ဒိယတို့ပဲဖြစ်ပါတယ်
။ဒါပေမဲ့လည်းဒဏ်ခတ်ပိတ်ဆို့မှုကထိရောက်အောင်မြင်နေပြီးကဏ္ဍအလုံးကိုသက်ရောက်မှုရှိနေတာပါ။ရုရှားရဲ့မော်တော်ကားထုတ်လုပ်မှုလုပ်ငန်းဆိုရင်အီရန်မှာရောင်းအား80ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။လေကြောင်းခရီးသွားလုပ်ငန်းမှလည်းထိခိုက်လာနေပြီးနိုင်ငံတကာခီးစဉ်အားလုံးဒီပါရပ်ဆိုင်သွားပါတယ်။ရုရှားလေရင်တွေမှာအစားထိုးသုံးရမယ့်စက်ပစ္စည်းအပိုးအစိတ်အပိုင်းတွေရှာရခက်လာတာကအဓိကပြဿနာဖြစ်ကောင်းဖြစ်နိုင်ပါတယ်။ပစ္စည်းပြက်လက်မှုမဖြစ်ရအောင်ဆိုပြီးရုရှားအစိုးရကအထူးအစီအစဉ်တည်ရအနေနဲ့တတိယနိုင်ငံတွေကနေလိုအပ်တာတွေကိုလွတ်လပ်စွာတင်သွင်းကြဖို့ရုရှားကုမ္ပဏီတွေကိုအစိုးရကဖွင့်ပြထားပါတယ်။နာတာလီယာဟာစီးပွားရေးလေလာသုံးသပ်သူဖြစ်ပါတယ်။
Продукция для потребителей да хуже.
အခုဆိုရင်စားသုံးသူတွေကဈေးကြီးပေးပြီးဝယ်ရပေမဲ့ပစ္စည်းတွေကအញ្ញံစားတွေပဲရပါတယ်။ရွေးစရာပစ္စည်းကလည်းတိတ်မရှိလာပါဘူး
။လူမြင့်ကွင်းမှာအခြေခံလူသုံးကုန်ပစ္စည်းတွေပြတ်လတ်နေတာမျိုးကိုတော့မမြင်ရပေမဲ့ဒါကတကယ့်ပဂရီအခြေအနေဟုတ်မဟုတ်တော့မသိနိုင်ပါဘူး။ VOA ကအင်တာဗျူးခွင့်ရခဲ့တဲ့မော်စကိုမြို့ကန်တွေကတော့သူတို့အမြင်တွေကိုပြောကြပါတယ်။
ဘာမှမပြောင်းလဲသေးဘူးလို့ကျွန်တော်ထင်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားတဲ့ဒီလိုကာလမှာကျွန်တော်တို့မတုံ့လှုပ်ပဲကြောဖြတ်သွားဖို့လိုပါတယ
်။
အခြေအနေတွေကမပြောင်းလဲသေးပါဘူး။အရေးကြီးတဲ့ပစ္စည်းတချို့ကိုရှားရပိုခက်သွားတာမျိုးဖြစ်လာနိုင်ပေမဲ့တိတ်တော့အရေးမကြီးလောက်ပါဘူး။ကျမတို့စီမှာအကုန်ရှိပါတယ
်။ Пока не повлияло, по крайней мере, здесь в Москве.
စီးပွားရေးပိတ်ဆို့မှုရဲ့တက်ရောက်မှုကိုတော့လောလောဆယ်မမြင်ရသေးပါဘူး။အထူးသဖြင့်မော်စကိုမြို့မှာပါဒါပေမဲ့လာမဲ့နွေရာသီလောက်ဆိုရင်တော့စပြီးတိတာလာမယ်လို့ထင်ပါတယ
်ယူကရိန်းကိုရုရှားကစစ်ရင်အားအလုံးအင်းနဲ့ဝင်တိုက်ခဲ့တာအခုဆိုရင်တစ်နှစ်ရှိလာပြီဖြစ်ပေမဲ့ VOA ကစကားပြောခွင့်ရခဲ့တဲ့မော်စကိုမြို့သူမြို့သားတွေကတော့အထူးတလဲစိုးရိမ်စိတ်ဝင်နေတာမျိုးမတွေ့ရသေးပါဘူးခင်ဗျာ
VOA American အသံရဲ့2023မတ်လ2ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ပူးတွဲပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ မိမိတို့ဒေတာတွင်မှဖြစ်ပေါ်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုတဲ့ဆိုရင်နောက်တခါ VOA ကိုတေးသရှင်တောင်းဆိုလိုတဲ့ဆိုရင်စာရေးသားရမယ့် email လိပ်စာက vurmesc@voanews.com ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်တော်စုနဲ့ဖိလစ်ပိုင်နှစ်နိုင်ငံဟာဗန်လီကတန်လို့နာမည်ပေးထားတဲ့နှစ်ပတ်လည်ပူးတွဲဆေးလေ့ကျင့်မှုကို2023ဒုတိယ3လပတ်ထဲမှာပြုလုပ်ကြမှာဖြစ်ပါတယ်ဗန်လီကတန်ဆိုတာကရင်မောင်တန်းလင်းလို့အဓိပ္ပာယ်ရပါတယ်2015ကစပြီးပြုလုပ်နေတဲ့ဒီနှစ်ပတ်လည်ပူးတွဲဆေးလေ့ကျင့်မှုတွေထဲမှာဒီနှစ်ပြုလုပ်မဲ့လေ့ကျင့်မှုကအကြီးအမားဆုံးဖြစ်မယ်လို့ဖိလစ်ပိုင်စစ်တပ်များရဲ့စီးဦးစီးချုပ်ရိုမီယိုဘရော်နာကမကြသေးခင်ကပဲပြောကြခဲ့တာပါတရုတ်ပြည်သူသမ္မတနိုင်ငံဘက်ကရန်လိုတဲ့လှုပ်ရက်တွေအရှိန်ပြင်းထန်လာနေချိန်မှာပဲအခုလိုပူးတွဲဆေးလက်ကျင့်မှုပြုလုပ်မှလည်းဖြစ်ပါတယ်အခုနောက်ဆုံးကြုံခဲ့ရတာကတော့ဒီလ February အစောပိုင်းမှာပဲတောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကမ်းဆောင်တပ်ကဖိလစ်ပိုင်ကမ်းဆောင်တပ်တင်းမောတစင်းပေါ်မှာပါလာသူတွေအပေါ်လေးစားရောင်ကြီးတုံးခဲ့တယ်လို့စစ်ဆွဲထားတာဖြစ်ပါတယ်ဒီတင်မောဟာဖိလစ်ပိုင်ကင်းလယ်တင်မောဒဇင်းဖြစ်ပြီးဖိလစ်ပိုင်တပ်သားတွေအတွက်ရိတ်ခါဖြစ်တင်းဖို့သွားတဲ့တင်မောလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လှုပ်ရဟာအန္တရာယ်ကြီးပြီးရန်လိုတဲ့လှုပ်ရဖြစ်ကြောင်းနဲ့ရက်လက်အနေနဲ့ BRP မလာပါဆူအတင်မောဘော်ကတင်မောသားတွေခိတ္တအမြင်အာရုံထိခိုက်စေတယ်လို့ဒုတိယသောမတ်ရှိုးဂျွန်ဒဝိုက်ကဖိလစ်ပိုင်ရဲ့လုပ်ငန်းဆောင်တာတွေကိုပါအနှောက်အယှက်ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ net price ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါ့ထက်ပိုဆိုရာကတရုတ်နိုင်ငံရဲ့အန္တရာယ်ကြီးတဲ့လုံနီးလုံဟန်တွေဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဓာတ်ရိုက်ချင်းချောက်မှုရှိနေတယ်လို့တောင်တရုတ်ပင်လယ်ပြင်တွင်ရေကြောင်းသွားလာရေးဆံရလွတ်လပ်မှုရှိဖို့အာမခံချက်ပေးရမယ်။နိုင်ငံတကာသဘောတူညီချက်စည်းမျဉ်းကိုချိုးဖောက်တာဖြစ်တဲ့အပြင်ဒါဟာစည်းမျဉ်းအခြေခံနဲ့နိုင်ငံတကာလိုက်နာမှုကိုအားနည်းအောင်လှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်။တရုတ်နိုင်ငံကသူ့ရဲ့ပိုင်းနဲ့နယ်မြေဖြစ်တဲ့ဂျင်ညာချက်တွေဟာနိုင်ငံတကာဥပဒေကိုအခြေခံမှုမရှိတဲ့အတွက်တရားမဝင်ဘူးလို့2016မှာနိုင်ငံတကာခုံရုံးကနေတင်းဝင်လိုက်နာဖို့လိုအပ်တဲ့ဆုံးဖြတ်ချက်တည်းကိုချထားတဲ့ကြားကပဲတေးအစိုးရကတောင်တရုတ်ပင်လယ်ပြင်ဒေသမှာကြီးမားကျယ်ပြန့်တဲ့နယ်မြေတွေကိုသူ့ပိုင်ဆိုင်ကြောင်းဆက်လက်ပြောကြားနေတာဖြစ်ပါတယ်။ဒီနယ်မြေရင်းဖြစ်ပေါ်တဲ့အခုနောက်ဆုံးဖြစ်ရပြီးမှကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်ကြီးပက်ထရစ်ရိုက်တာကတရုတ်နိုင်ငံရဲ့လုပ်ရဟာအမေရိကန်ပြည်တော်စုနဲ့ဖိလစ်ပိုင်နိုင်ငံအပြင်ဖိလစ်ပိုင်ကဒုတိယသောမတ်ရှိုးကျွန်းကိုတရုတ်ကသူ့ပိုင်ဖြစ်ကြေညာထားတာကိုဖြန့်ဖြေးရေးခုံရုံးကနေ2016မှာပြက်ပြက်သားသားပယ်ချထားတာအပါအဝင်နိုင်ငံတကာဥပဒေနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအတွက်တန်ိထန်ချဆောင်ရွက်နေတဲ့ဖိလစ်ပိုင်လိုမျိုးအလားတူနိုင်ငံတွေကိုပါတိုက်ရိုက်ဆန့်ကျင်မှုဖြစ်ကြောင်းသူ့ Twitter ကနေပြောပါတယ်အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ press ကလည်းတောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်ကမ်းဆောင်တပ်အပါအဝင်ဖိလစ်ပိုင်တပ်တွေကိုဖြစ်စေဖိလစ်ပိုင်တင်းမောတွေလေရင်တွေကိုဖြစ်စေလက်နက်သုံးပြီးတိုက်ခိုက်တာဟာ1950ခုနှစ်အမေရိကန်ဖိလစ်ပိုင်နှစ်နိုင်ငံကာကွယ်ရေးဆိုင်ရာအပြန်အလှန်သဘောတူညီချက်အပိုက်၄မှာပါတဲ့အမေရိကန်ရဲ့အပြန်အလှန်ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုချိုးဖောက်နေတာဖြစ်ကြောင်းသတိပေးလိုက်ပြီးအမေရိကန်ပြည်တော်စုဟာမဟာမိတ်ဖိလစ်ပိုင်နဲ့အတူရက်တီမှာဖြစ်ကြောင်းအထူးပြုပြောကြားခဲ့ပါတယ်။ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ချုပ်ကြီးရိုက်တာကတော့နိုင်ငံတကာစည်းမျဉ်းစည်းကမ်းပေါ်အခြေခံမှုရှိစေဖို့အတွက်အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံရင်မုံတန်းပြီးဆောင်ရွက်နေချိန်မှာပဲအမေရိကန်ကာဝေးဌာနဟာမဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်ရဲ့တပ်ဖွဲ့တွေနဲ့ဖိလစ်ပိုင်ကမ်းဆောင်တပ်တွေရဲ့ကာဝေးစွန့်ရီတိုးမြှင့်ရေးအတွက်နှစ်ဆတိုးပြီးဆောင်ရွက်မှာဖြစ်ကြောင်း Twitter ကနေပြောကြားခဲ့တာဖြစ်ပါတယ်။
အမေရိကန်ဆိုရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့မူဝါဒရေးရတာဖြစ်ပြီး VOA အမေရိကန်တန်ရဲ့အာဘောမဟုတ်ကြောင်းသိစေအပ်ပါတယ်။ VOA အမေရိကန်တန်ကနေကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ကလောက်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေအဖြစ်မြမအရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအစီအစဉ်အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အခုဆက်လက်ပြီးပထမဆုံးအနေနဲ့ဦးကျော်စံသာအစီအစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာ NUG တရားဝင်ဖွင့်လှစ်နိုင်ခဲ့တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်နဲ့လည်း NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တွဲဆုံဆွေးနွေးနိုင်တဲ့အထိ NUG ရဲ့တိုးတက်အောင်မြင်မှုအပေါ်တရုတ်နိုင်ငံကပဝင်ကြပါရဲ့လားတရုတ်ကသူ့ဩစွာလွှမ်းမိုးထားတယ်လို့ယူဆရတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေကိုတစုံတအရာဖိအားပေးလာနိုင်ပါသလားယခင် NCGUB အဝေးရအစိုးရအဖွဲ့ပင်ဝင်လဲဖြစ်မြမအရေးသုံးသပ်သူဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်
တတိယခင်ဗျာတလောကက NUG အစိုးရရဲ့ဘုဇလေယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေငယ်မှာပဲတရုတ်အထုကူစရကမြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားတော်လှန်ရေးအင်အားစုတွေကိုတွစ်ဆုံပါတယ်ဒီကိစ္စနှစ်ခုကတာမန်တိုက်ဆိုင်မှုလို့ကျွန်တော်မထင်ပါဘူးဆရာဘယ်လိုသဘောပါလဲဆရာ
ဟုတ်ကဲ့ဒီ NUG အပါဝင်မြန်မာဒီနှွေဦးတော်လှန်ရေးပေါ့နော်တရားဟိုအမေရိကန်ဘက်ကဟိုထောက်ခံလာမှုတွေကတိုးလာတာမှာကိုယုံဖွင့်နိုင်တဲ့အနေထားကနောက်ဆုံးချိန်ပေါ့သို့သော်လည်းပဲဒီ NUG အပါအဝင်နှွေဦးဒေါ်လာရေးကနှစ်နှစ်တိတိပဲကျွန်တော်တို့ရှိပါသေးတယ်တရုတ်ကတော့မြန်မာနိုင်ငံအပေါ်မှာလွှမ်းမိုးထိုးဖောက်သူအပိုင်စီးထားမှုတွေကတော့နှစ်တော်ကြာပြီခင်ဗျသူကတော့စီမံကိန်းအရှိကြီးနဲ့ဆက်လက်ပြီးဆောင်ရွက်နေတယ်လို့ကျွန်တော်မြင်ပါတယ်သို့သော်လည်းပဲအခုအမေရိကန်နောက်ဆုံးထောက်ကူချိန်မှာတရုတ်ကအထူးကိုယ်စားလှယ်အဲ့ဒါလိုတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကိုလာတွေ့ခြင်းကတော့ဒီအမေရိကန်ရဲ့တိုးတက်လာမှုကိုသူကတတ်နိုင်သလောက်ထိမ့်ချုပ်ခြင်းလို့လာတယ်လို့တော့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်အဲ့တော့တရုတ်ကမြန်မာနိုင်ငံပေါ်မှာလွှမ်းမိုးချုပ်ကိုင်ထိမ့်ချုပ်လာတဲ့အထက်မှာလက်နက်ကိုင်တိုင်းသားလက်နက်ကင်အင်အားစုတွေလည်းပါတယ်စစ်တပ်ကိုနိုင်ကလည်းပါတယ်စီးပွားရေးနေရာကတော့ပြောစရာမရှိတော့များတာပေါ့နော်ဆိုတော့သူလုံးနိုင်တာကိုစူးစမ်းပြီးလုပ်တယ်တရုတ်ဘက်ကလုပ်တယ်လို့မြင်တယ်သူလုံးနိုင်တာကခုနကသူ့ရဲ့ထောက်ကူမှုသို့မဟုတ်သူ့ရဲ့ကူညီပံ့ပိုးမှုသူ့ရဲ့ဝန်ရံမှုအဲဟိုအာမနာနာပြောရင်ဟိုတချို့ဆိုရင်သူ့ရဲ့ကြိုးဆွဲမှုပါတယ်ဖွဲ့စည်းတွေလည်းရှိအောင်ပါပေါ့နော
်
ဒါတွေကိုသူလာပြီးတော့သူဖြစ်ချင်တာကိုသူလာပြောတဲ့သဘောဖြစ်တယ်ခင်ဗျအ
မေရိကန်ကကူညီပူပေးဖို့လှုပ်လာတဲ့အချိန်မှာတရုတ်ကသူ့ဘက်ကသူကနာရှာပြောတဲ့အဖွဲ့အစည်းကိုသူ့ဘက်မှာဆက်လက်ရှိနေခြင်းနဲ့အမေရိကန်ဘက်ပါမတော်စီခြင်းဘူးဆိုတော့သူကပဇက်နဲ့လာတာတာသူတို့ကအကူအညီပူပေးမယ်ဆိုတဲ့သဘောလားအဲ့တော့ကဲမင်းတို့အမေရိကန်တို့ကိုမနိုင်နဲ့သူတို့လူချင်းနဲ့မင်းတို့လူချင်းနဲ့ငါတို့ပူပေးမယ်ဆိုတဲ့သဘောမျိုးများပြသမဲ့လာလာရှိပါလားအဲ့
ထွက်တဲ့တဲ့နေနဲ့အဲ့အဖွဲ့အစည်းတွေ့တဲ့အဖွဲ့အစည်းတွေရဲ့တောင်းကန်နေပြောသမျှကတော့အဲ့ဒီလိုသဘောတော့မပါဘူးသူတို့ကလည်းတော်တော်ထိမ့်ထိမ့်သိမ့်သိမ့်ပြောရတဲ့သဘောဖြစ်တော့မှတ်ဆက်ချက်ပဲကျွန်တော်တို့ရှိမယ်အဲ့တော့သိကြတာကတော့တရုတ်ကဟိုငါတို့ကူညီပို့ပေးမယ်လို့တော့ပြောတာမထင်မဲနဲ့မင်းတို့မတိုက်ကြနဲ့စစ်တပ်ကိုသွားမတိုက်ကြနဲ့လို့သူကတားတဲ့သဘောဗျတနည်းအားဖြင့်စစ်တပ်ကိုတက်တရာတက်တာကြောင့်ကိုလာပြီးတော့တားတဲ့သဘောဖြစ်ပြီးတော့မင်းတို့ပုံကူညီပေးမယ်လို့တော့မထင်ဘူးပေါ့လေသို့တော်လည်းပဲဒါလည်းကျွန်တော်ကလည်းမှန်းဆက်ချက်ပဲဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ကျွန်တော်လည်းပဲခင်ဗျားတို့ဘာပြောကြတယ်လဲဆိုတော့ဘယ်လိုမှမင်းတို့လည်းမကောက်ဘူးပေါ့ဆရာသူကလည်းပဲပြောပါမယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာတရုတ်ကလည်းပဲမြန်မာနိုင်ငံတွင်းမှာစတူဒီယိုနည်းမျိုးစုံရှိနေတော့သူတို့ကလည်းအများရန်ပြောနေတယ်မြန်မာနိုင်ငံငင်းငန်တာဘုရားသူတို့တည်းသိအရေးကြီးတယ်ဒါမှသူတို့အကျိုးစီးပွားဖြစ်ထွန်းမယ်စီးပွားရေးလုပ်တဲ့ကိစ္စတွေအားစပ်ပို့ပြီးတော့အဆင်ပြေမယ်ဆိုတော့အမေရိကန်ကလည်းထုံနှီးကြောင်းလိုချင်တယ်မြန်မာနိုင်ငံရဲ့ပြဿနာငြိမ်းအေးဖို့လိုချင်တယ်ဆိုတော့နှစ်နိုင်ငံလုံးဟာမြန်မာနိုင်ငံပြဿနာကိုပြေလည်စေနေငြိမ်းအေးစေချင်တယ်ဆိုပေမဲ့အဲ့ဒီမြန်မာနိုင်ငံမှာဂျိုင်းတူထားတဲ့စည်တနာတွေသူတို့နိုင်ငံရဲ့ကွယ်လွယ်တဲ့အကျိုးစီးပွားကိုပို့ပြီးဦးစားပေးနေကြတယ်ဆိုရင်တော့
ကျွန်တော်လည်းအဲ့ဒီလိုထင်တယ်ခင်ဗျ မြန်မာနိုင်ငံကိုမင်းတို့အေဂျင်စီနဲ့တိုးတက်စေချင်တယ်ဒီမိုကရေစီတို့ဖက်ဒရယ်ရစေချင်တယ်လို့တော့နှစ်နိုင်ငံလုံးကဥဆောင်ပြီးတော့ရှေ့ဆောင်ရွှေရဲ့လုတ်တဲ့နိုင်ငံအမေရိကန်ရောတရုတ်ရောမရှိဘူးလို့ယူဆပါတယ်တရုတ်ရဲ့လက်တလောပေါ်တပတ်လောက်အတွင်းမှာနိုင်ငံတကာလှုပ်ရှားမှုစင်မြင့်မှာသူကထူးခြားတဲ့ဖြစ်စဉ်တွေသူဆောင်ရွက်ပါတယ်မြန်မာနိုင်ငံကိုအဲအထူးကိုယ်စားလှယ်အဲအဲ့တိုင်းသားဖွဲ့စည်းတို့လာတွေ့တဲ့တချိန်ထဲမှာဟိုနိုင်ငံညာရေးဝန်ကြီးတစ်ကအာဆီယံဂျကာတာကိုလာတယ်။ဝန်ကြီးကမော်စကိုကိုသွားတယ်ဒီ၃ချက်ပေါ့နော်။ဒီ၃ချက်ကြီးလိုက်လို့ရှိရင်၃ချက်လုံးရဲ့ပင်မတရုတ်နိုင်ငံရဲ့လှုပ်ရှားမှုကအမေရိကန်ကိုရေရောဖို့အမေရိကန်ရဲ့ဒီအရှေ့တောင်အာရှနဲ့တောင်အာရှဟိုဘင်္ဂလားပစိဖစ်ပေါ့နော်ဒီဒေသမှာအမေရိကန်ထိုးဖောက်လာတာကိုတရုတ်ကတားဖို့ကြိုးစားတာပဲ။ဟိုမော်စကိုကတော့ဟိုနည်းနည်းပို့ဟိုရုရှားနဲ့ယူကရိန်းကိစ္စပါတာပေါ့နော်အဲ့တော့အဲ့လိုဖြစ်ပြီးတော့အမေရိကန်ကလည်းခုနဒီဘင်္ဂလားနဲ့ပစိဖစ်သမုဒ္ဒရာစီးရဲနဲ့လုံခြုံရေးအချက်အချာကအမေရိကန်ဘက်ကစပြီးတော့ဟိုလုံလာတယ်ခင်ဗျာအရင်သမ္မတထရမ့်လက်ထက်တည်းအစလာတာအခုလည်းဒီတိုင်းပဲအဲ့တော့အမေရိကန်သူလုံးပစ်ဆက်ဆက်လုပ်တယ်ဒါကိုတရုတ်ကတက်နိုင်ဆုံးဟိုသူလိုပါရအောင်သူစူးစမ်းပြီးတော့အာဆီယံကိုလည်းလာဖြောင်းပြအာဆီယံဖြောင်းပြတာကလည်းဟိုမင်းတို့ဘယ်ဘက်မှမလိုက်နဲ့ဆိုတဲ့ဟာမျိုးသူကလာပြောတာ independence ဆိုတဲ့လွတ်လပ်တဲ့ policy ကျင့်သုံးကြဆိုပြီးသူကလာပြီးတော့အမှန်တော့တားတာအမေရိကန်နောက်မလိုက်နဲ့လို့ပြောတာပါပဲခင်ဗျအဲ့တော့နှစ်ခုလုံးဟာအမေရိကန်ရောတရုတ်ဟာဒီနေ့ကပအားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တော့သူတို့ရဲ့အပြိုင်မှုတဲမှာကျွန်တော်တို့မြန်မာနိုင်ငံပါနေတော့ဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားတဲ့သူတို့နဲ့နိုင်ငံရဲ့ဂျူးစွားကိုဆောင်ရွက်နေကြတာပဲလို့ကျွန်တော်မြင်နေခင်ဗျ။
အခုအင်ဒိုနီးရှားဥဆောင်ပြီးတော့မြန်မာအရေးနဲ့အာဆီယံကသူတို့လုံမဲ့ကိစ္စကိုတရုတ်ကလည်းထောက်ခံတဲ့သဘောရှိတယ်ပေါ့။ဒီချိန်ထဲမှာအမေရိကန်ကလည်းလက်ခံတယ်လို့ဆိုပါတယ်ဆိုတော့သူတို့နှစ်နိုင်ငံလုံးဟာအင်ဒိုနီးရှားဥဆောင်သောအာဆီယံရဲ့နောက်မှာညီညီညာညာလက်တွဲပြီးမလိုက်နိုင်ကြဘူးလားသူတို့ကမြန်မာနိုင်ငံကိုကိုယ့်ဘက်သူဘက်ဆိုပြီးတော့ကွက်ပြီးလူကျင်နေကြတဲ့သဘောများလားစဉ်းစားကြဖြစ်လာရဲ့ဆရာ
။ဟုတ်ကဲ့အာဆီယံရဲ့ဒီဘုံသဘောတူညီချက်၅ချက်ပါလေပဲ။ဒါနှစ်နှစ်ရှိတော့လည်းပဲဘာမှအရာမထင်ဘူး။သို့တော်လည်းပဲဥက္ကဋ္ဌနိုင်ငံပြောင်းလဲမှာဒီအင်ဒိုနီးရှားဥက္ကဋ္ဌတက်တန်းမှာတစုံတရာများဟိုထိုးထွင်းတဲ့ဆောင်ရွက်မှုများရှိလိမ့်မလား။ဥပမာဆိုအင်ဒိုနီးရှားကအကုန်လုံးကိုတွေ့ကျင်နေဆိုတဲ့မူပါ။ဒါအစ်စ်ဖြစ်ပြီးတော့ဒါလုံနိုင်ရင်တော့တစုံတရာရှေ့ရောက်နိုင်တယ်။စစ်တပ်ပါသည်ဖြစ်စီမပါသည်ဖြစ်စီသူလည်းတွေ့မယ်တဖက်လည်းတွေ့မယ်ဆိုတဲ့အချက်ကတော့ကောင်းတဲ့အချက်လို့ကျွန်တော်မြင်တယ်လက်တွေ့ဖြစ်မဖြစ်တော့ကျွန်တော်တို့မပြောနိုင်ဘူးခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့နောက်ယူကရိန်းအရေးမှာအသံမကြီးဦးကျော်မူထွန်းကတော့ကုလသမဂ္ဂမှာပေါ်ပေါ်ရုရှားကိုဆုတ်ချလိုက်ပါတယ်ဆိုတော့ရုရှားနဲ့တော့ NUG နဲ့လုံးဝတဖက်စီဖြစ်သွားပြီလို့ပြောမှာပေါ့ဆိုတော့တရုတ်ကရောအညီကြီးကိုအဲ့ဒီဘောမျိုးမြင်သလားလုံအပ်သူနဲ့ဆက်ညင်ပဲလို့မြင်သွားသလားအဲ့ဒီစနဲ့ပတ်သက်ပြီးဒါလည်းစဉ်းစားဖြစ်မဲ့ထင်နေရှာအဲ့ဒီစကားကောတရုတ်ရဲ့ NUG ပေါ်သဘောရပေါ်ဘလောက်ထိရက်ခတ်မှုရှိနိုင်ပါလဲ NUG ကယူကရိန်းကျူးကျော်မှုကိုဆွထားတဲ့ကိစ္စဟာ
အဲဟိုတရုတ်ကတော့ရုရှားဘက်ကပါတာသေးကြတော့လဲပဲဝန်ကြီးမော်စကိုမှာပြောတဲ့သဘောကတော့အချုပ်ချာအာဏာပိုင်မှုကိုယူစေရမယ်ဆိုတဲ့အချက်ကတော့ဒါကျွန်တော်အမြင်ကတော့ကောင်းတဲ့အချက်တခုဖြစ်တယ်။ဒါယူကရိန်းရဲ့အချုပ်အခြာအာဏာကိုလေးစားရမယ်ဆိုတဲ့သဘောတက်ရောက်တယ်။သို့တည်းနောက်တစ်ဖက်ထပ်ကြည့်လို့ရှိရင်တကယ်လို့အမေရိကန်ကလည်းအခုယူကရိန်းကိုစီးရဲကူညီတွေတိုးပေးလာတယ်။နောက်တရုတ်ကလည်းဟိုဒီခရမ်းမီးကျောက်တွေပေးတော့မယ်ဆဲဆဲဖြစ်နေတဲ့အချိန်မှာနောက်တစ်ခါကျွန်တော်တို့ခုနဆွေးနွေးခဲ့တဲ့ဒီဘင်္ဂလားနဲ့ Pacific မှာအမေရိကန်ရဲ့တိုးချဲ့လာမှုပေါ်မှာတရုတ်ကလည်းသူ့ရဲ့အချုပ်အခြာအာဏာပိုင်မှုကိုပါလေးစားရမယ်လို့ပြောလေသလားလို့တော့ကျွန်တော်တွေ့ရမယ်ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်မှုလို့ပဲသူ့အချုပ်အခြာအာဏာပိုင်မှုကိုလည်းသူကတားတဲ့သဘောနှစ်ခုဖြစ်နေတော့ကဟိုစဉ်းစားစရာပေါ့နော်သို့တော်လည်းပဲကျွန်တော်မြင်တာက NUG ကယူကရိန်းကိုထောက်ခံရုရှားကိုကန့်ကွက်တဲ့အချက်တွေတော့တရုတ်ကတော့အကြီးအကျယ်စိတ်ဆုံးမယ်လို့တော့ကျွန်တော်မထင်ဘူးရုရှားကနေဗမာစစ်တပ်ကိုထောက်ခံနေမှုကတော့လုံလုံတရုတ်ကရန်ုံးပြည်သဘောတူတယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီညမှာမေးသင့်တယ်ထင်တယ်မေးခွန်းတစ်ခုဒီအမေရိကန်ကို NUG ဘက်ကချင်းကမှုတွေအများကြီးရှိတယ်ချင်းကတဲ့အတိုင်းလည်းပဲသူဟာ ထိရောက်မှုအောင်မြင်မှုတုံ့ပြန်မှုတွေရရှိတယ်။အလားတူသောပဲ NUG အစိုးရသည်တရုတ်ဘက်ကမချင်းကပ်လေဘူးလား။ဆရာပါကြားပါလိုက်ကိစ္စမချင်းကပ်သင့်ဘူးလား။အ
ော်ကျွန်တော်နားလည်သလား NUG ဘက်ကလည်းတရုတ်ကိုလည်းဆက်ဆံရေးကောင်းကျင်တယ်။ဒီကမ်းလှမ်းမှုတွေတော့စူးစမ်းမှုတွေရှိတာတော့အမှန်ပဲ။သို့တော်လည်းပဲတရုတ်ကအခုဖြစ်ကတော့ဟဲ့ဟဲ့ပဲပဲ welcome ဆိုတဲ့ကျိုးစုံမှုကျွန်တော်တစ်ချက်မှမတွေ့သေးဘူးခင်ဗျတကယ်လို့သာ NUG ရဲ့အောင်မြင်မှုတွေတိုးလာရင်သူ NUG ကိုဘယ်တော့မှမျက်ကွယ်ပြုမှာမဟုတ်ဘဲနဲ့တလေးတစားသူဆက်ဆံလာကောင်းလာမယ်ဥပမာကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့ပြည်ပနိုင်ငံရေးလှုပ်ရှားမှုမှာအစောပိုင်း၁၀စုနှစ်ဒီမှာဘယ်လိုမှကျွန်တော်တို့စကားကိုနားမထောင်ဘဲနဲ့ဒီ2008ဖွဲ့စည်းပုံပြီးကနေယူကော့ပွဲတဲ့လာကနေမှကျွန်တော်တို့လိုရောပြည်တော်က NLD ကိုရောသူတလေးတစားဆက်ဆံလာတယ်အဲ့တော့တရုတ်ကဟိုနိုင်မြင်းကိုလည်းကြည်နေတဲ့သဘောတိတ်တော့မျိုးသားဘူးသို့တော့ NUG ဘက်ကလည်းဒီတဲ့ဒီပို့ပြီးတော့စ조사ဖို့ပို့လို့တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမြင်လိုက်ချင်တာအခုလို NUG အစိုးရရဲ့ဘူဇလေယုံအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဖွင့်လှစ်ပြီးတော့ရေပိုင်းအနေငယ်မှာပဲဒီမြောက်ပိုင်းတိုင်းသားတော်လိုင်းအင်အားစုတွေကိုတရုတ်ကခေါ်ပြီးတွေးချင်းစီအဲ NUE အစိုးရဘက်မှအဲ့တိုင်းဟင်းသားအဖွဲ့တွေထောက်ခံမှုတနည်းအားဖြင့်အမေရိကန်ကိုကိုးစားပြုတဲ့ယုံထဲမှာကျွန်တော်ကိုးစားမပြုပါဘူးဆိုတဲ့ပုံစံမျိုးနဲ့အဲ့လိုကွဲလွဲမှုကဖြစ်လာနိုင်တဲ့အခြေအနေရှိလားဆရာ
တိုင်းဟင်းသားလက်နက်ကိုင်အဖွဲ့စည်းရေးအကြောင်းပြောရတာအတမရှုပ်ထွေးပြပြန်လေးနဲ့တည်းခင်ဗျဟိုကျွန်တော်လည်းဟိုထဲထဲဝင်ဝင်အဆဆုံးမသိဘူးပေါ့နော်သောတော်ဒီဖွဲ့စည်းတွေကဖက်ဒရယ်ပြည်ထောင်စုသို့မဟုတ်ပြည်ထောင်စုပေါ့နော်ပြည်ထောင်စုစနစ်ထဲမှာနေမဲ့အဖွဲ့စည်းတွေသို့တော်လည်းတရုတ်ရဲ့လွှမ်းမိုးမှုဘလောက်ကြီးသလဲတော့ကျွန်တော်မသိဘူးအကောင်းဆုံးဖြစ်လာအောင်တော့စူးစမ်းနိုင်ကြပါစေလို့သာဆုတောင်းမလို့အခြေအနေဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အကောင်းဆုံးဖြစ်လာပါစေဆိုတာတရုတ်နဲ့အမေရိကန်တစ်ဖက်စီလိုက်ပြီးတော့ဥစုကွဲမသွားပါစေနဲ့ပေါ့ဆရာနော
်အမှန်ပါတယ်ခင်ဗျာကျွန်တော်ကိုယ်နိုင်ငံအရေးကိုယ်လူမျိုးအရေးကိုယ်ဒေသအရေးကိုနမတိဥစားပေးကြည့်လားအမေရိကန်ဖြစ်ဖြစ်တရုတ်ဖြစ်ဖြစ်တခြားဟာဖြစ်ဖြစ်ဒီကဘေးကအနေနဲ့သာသူတို့ယူဆတယ်လေဒါကြောင့်ကို့အရေးကို့လူမျိုးအရေးကို့ဒေသအရေးကိုကြည့်တင်ကြတယ်လို့ဆိုလို့ရဖြစ်ပါလိမ့်ခင်ဗျာ
ကျော်စံသားစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပါဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်ယောဂဖြစ်မဖြစ်စောစောသိအောင်စစ်ဆေးပေါ်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူနိုင်မယ်ဆိုရင်ကင်းစာယောဂနဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ချနိုင်မှာဖြစ်တယ်လို့ကင်းစာယောဂကျွမ်းကျင်သူတွေကပြောပါတယ်ဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာအဲ့ဒီအကြောင်းအရာကိုတင်ဆက်ထားပါတယ်ခင်ဗျာ
ကင်ဆာယောဂနေ့ဖြစ်သက်မှတ်ပြီးကင်ဆာယောဂနဲ့ပတ်သက်တဲ့ campaign တွေကိုနှစ်ဆင်ကျင်းပပြုလုပ်ခဲ့တဲ့နေရာမှာဒီနေ့ဖေဖော်ဝါရီလ4ရက်နေ့မှာရောကင်ဆာယောဂနဲ့ပတ်သက်တဲ့ blue campaign မျိုးကိုပြုလုပ်ခဲ့ပါတယ်လို့မြင်ကြတဲ့အခါရှောင်းနေစီကင်ဆာ foundation ဥက္ကဋ္ဌဖြစ်သူကင်ဆာယောဂထုကုဆရာဝန်ကြီးဗမောက္ခဒေါက်တာတော်ရင်ထွန်းကအခုလိုပြောပါတယ်အဲ့
တော့မြန်မာမှာနှစ်ဆင်ဖေဖော်ဝါရီလ4ရက်နေ့ကျောင်းအတိုင်းမှာကမ္ဘာကင်ဆာယောဂနေ့ရဲ့လို့သတ်မှတ်ခဲ့ပြီးရောကမ္ဘာတစ်ဝန်းလုံးမှာရှိတဲ့လူသားတွေအားလုံးကင်ဆာကင်းဝေးမှုအတွက်ကိုအနေနဲ့ international cancer control လို့ခေါ်တဲ့နိုင်ငံတကာကင်ဆာထိန်းချုပ်ရေးဌာနကနေပြီးတော့အစိုးရအဖွဲ့အစည်းတွေအစိုးရမဟုတ်တော့အဖွဲ့အစည်းတွေလူမျိုးရေးအဖွဲ့အစည်းတွေအားလုံးကိုတိုက်တွန်းနှိုးဆော်ပြီးတော့ကင်ဆာထိန်းချုပ်ရေး campaign မျိုးစုံကိုပြင်ပလာခဲ့ပါတယ်။2020နဲ့နှစ်ကစပြီးတော့ close the gap campaign အတွက်အမည်သတ်မှတ်ပြီးတော့ဆောင်ရွက်လာတာ။တဘောကတော့ close the gap ဆိုတော့gap ပေါ့။ကောင်းချက်တွေ quality တွေကိုတက်နိုင်များဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်လာတာ၃နှစ် campaign ဖြစ်ပါတယ်။ဒါကြောင့်မို့ဒီနှစ်ကတော့2023ကတော့ဒုတိယနှစ် campaign ဖြစ်ပါတယ်
။တခြားယောဂါတွေလိုပဲကိစ္စယောဂါဟာလည်းကျွတင်ကာဝယ်ခြင်းဟာကုသခြင်းထက်ပိုပြီးကောင်းမွန်တာပါ။ကိစ္စယောဂါကိုကျွတင်ကာဝယ်နိုင်မှုအတွက်ဘာတွေလှုပ်ဆောင်သင့်လဲဆိုတာကိုရှီယောင်နင်းစီကိစ္စ foundation အတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။ကိစ္စယောဂါနေခန္ဓာမှာရှီယောင်နင်းစီကိစ္စ foundation နေနဲ့ရင်သားကိစ္စလူနာအများပတ်မိုးသူများအဖွဲ့ပန်းနိုင်ဆေးရုံ Roche ကုမ္ပဏီတို့နဲ့ပူးပေါင်းပြီးတော့ဒီကင်ဆာယောဂါကာကွယ်ရေးဆော့ဆစ်ဆိုတာတွေ့ရှိရတဲ့နီးလန်းတွေကိုဘယ်နည်းနည်းနဲ့ဒီအများပြည်သူတွေကိုသိရှိအောင်เนาะပြောကြမလဲဆိုတာကိုအုပ်စု group ဖွဲ့ပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့ဆောင်ရွက်တာလေးအဓိကထားလုပ်ပါတယ်เนาะအဲ့တော့ဒီလိုအဖွဲ့တွေခွဲပြီးတော့ဒီဆွေးနွေးတာမျိုးမပြုတ်လုပ်ခင်မှာကျွန်တော်တို့5 km လမ်းလျှောက်ရပါတယ်ဒီလမ်းလျှောက်တာဆိုလို့ရှိရင်ကျွန်တော်တို့ healthy lifestyle ပေါ့เนาะကိုယ့်ရဲ့တကူရေးစမ်းမာရေးအတွက်မှာကိုယ်လက်လှုပ်ရှားမှုကမဖြစ်မနေပါဝင်ပါတယ်နောက်တစ်ခါကင်ဆာကာကွယ်ရေးအတွက်မှာလည်းဒီကိုယ်လက်လှုပ်ရှားလုပ်တာဟာအရေးကြီးတဲ့အတွက်ကြောင့်မလို့ဆရာတို့ရဲ့ဒီကင်ဆာယောဂါကာဝေးဆိုးဆူတာတွေ့ရှိရေးအချက်လက်တွေကိုမဆွေးနွေးမိမှာဒါတို့ပါဝင်တဲ့လူပေါင်း200လောက်နီးနီးရဆိုလို့ရှိရင်ကျွန်တော်တို့5 km လမ်းလျှောက်တာကိုအရင်ဆုံးဆောင်ရွက်ပါတယ်ပြီးတဲ့အခါမှာဒါတို့ဒီကျမ်းမာစွာနေထိုင်စားတောက်ရေးအဖွဲ့နောက်တစ်ခါဒီအဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာ၊သိန်းငေါင်းကင်ဆာ၊ဥမာကြီးနဲ့အစာဟောင်းကင်ဆာ၊အသည်ကင်ဆာ၊နောက်တစ်ခါကဒရင်းကင်ဆာစသည်အပြင်အဖွဲ့တွေဖွဲ့ပြီးတော့ဒီကင်ဆာရောဂါကိုစောစီးစွာတွေးရှိရေးနောက်တကကာကွယ်ရေးနည်းလမ်းတွေကိုဆွေးနွေးကြပါတယ
်ကိစ္စယောဂကိုကုသအောင်မြင်ထားတဲ့သူတွေကလည်းကိစ္စယောဂကိုကျွတ်နေကာကွယ်ထားကြဖို့နဲ့ယောဂဖြစ်ရင်စောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူကြဖို့သူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါတယ
်ကျမနာမည်ကတော်တင်နေခိုင်းပါရှင်ကျမရဲ့အသက်ကတော့အခု59နှစ်ရှိပါပြီလွန်ခဲ့တဲ့9နှစ်အသက်54နှစ်လောက်ကကျမကင်ဆာဝေဒနာကိုစပြီးတော့ခံစားခဲ့ရပါတယ်ကျမကင်ဆာဝေဒနာလို့သိတဲ့အကြောင်းအရာတော့ကျမဝင်သွားတဲ့အခါမှာတွေးပါလာတာကိုကျမတွေ့ရပါတယ်။အဲ့မှာကျမဟိုဆွေမျိုးနှီးဆက်တွေအပေါင်းအသင်းနေရာနေပြီးတော့ကျမကိုဟိုဗမာစည်းပေါ့နော်။အဲ့မိခွင်းကမုန်းကိုတရားရင်နဲ့တောက်တို့သမော့ရွက်ကိုရင်ညှစ်ပြီးတော့တောက်တို့ပြောပါတယ်။ပြောတော့ကျမအဲ့ဒီဆေးတွေနဲ့လှုပ်လိုက်တယ်ကျမ3လကြာသွားပါတယ်။အဲ့ဒီကြားထဲမှာကျမဆရာဝန်နဲ့ပြပါတယ်။ဆရာဝန်နဲ့ပြတော့လေသူ့ဝန်ကမရက်ပါဘူး။မရဘဲနဲ့ဖြစ်တော့ကျမတမားတော်နဲ့ပြပါတယ်။တမားတော်နဲ့ကျမတပတ်ကြပါတယ်။အဲ့မှာဥမာကြီးမှန်မြောင်တမားတော်ကကြည်ခိုင်းပါတယ်။အဲ့လိုဥမာကြီးမှန်မြောင်အဖြေရတာနဲ့ကျမခွဲစိတ်ဆရာဝန်စီကိုတန်းပြီးတော့လှုပ်ပါတယ်။ခွဲစိတ်ဆရာဝန်နဲ့ကျမခွဲစိတ်ကုသပါတယ်။ခွဲစိတ်ကုသပြီးတော့ကျမဆေးသွင်းမှုအခြေအနေကိုရောက်လာပါတယ်။အဲ့ဒီခါမှာကျမဆေးစသွင်းရပါတယ်။ဆေး6ကြိမ်ကျမသွင်းခဲ့ရပါတယ်ရှင်။အဲ့လိုဆေး6ကြိမ်သွင်းပြီးတဲ့အချိန်ကနေစပြီးကျမရက်ချင်းတွေကိုလည်းအခု9နှစ်အတွင်းမှာကျမတပတ်မှမပြတ်ခဲ့ပါဘူး။ကျမရက်ချင်းတိုင်းကိုကျမအခုချိန်ထိပဲရောက်လာပါတယ်။ကျမအခုကျညာမမနဲ့ကျမတတ်နိုင်တဲ့လောက်အလုပ်တွေကိုလုပ်နိုင်ပါလိမ့်ရှင်
။အမအရင်ကလည်းဖြစ်ထားတာဆိုတော့ကျမလည်းကြောက်ပြီးတော့ပေါ့။တည်တည်ချင်းပဲလုပ်လိုက်တယ်ပေါ့။ကျမအမဗမာဆရာနဲ့ကုလို့တော့တစ်နှစ်ခွဲလောက်ကြာသွားပါလေ။တစ်နှစ်ခွဲလောက်ကြာသွားတော့အချိန်တွေတော်တော်ဆိုးသွားပါလေ။ကိစ္စအဆင့်တုံးရောက်သွားပါတယ်။ကျမကလည်းအဲ့လိုဖြစ်မှကြောက်လို့ကျမလည်းအားချင်းတိတိချင်းပဲလှုပ်လှုပ်တာပေါ့နော်။အဲ့ဒီချိန်မှာဖြတ်တောက်ပြီးရခါမှာကျမရဲ့ရင်သားကိစ္စဖြစ်တယ်ဆိုတော့ကိစ္စဆေးသွင်းရမယ်လို့ပြောပါတယ်။ပြောလို့ကျမတို့ကအောက်ခြေဝင်ထဲမှာအောက်ခြေဝင်ထဲဆိုတော့ကိစ္စဆေးသွင်းဖို့ကကျမတို့မတတ်နိုင်ပါဘူး။မတတ်နိုင်တဲ့အတွက်ဆေးရုံပေါ့နော်။လက်စမလူကြီးနဲ့ဆေးရုံတက်တဲ့လူနာချင်းချင်းကကျမတို့ဟိုချေအောင်နှင်းစီပေါ့ပေါ့ပေါ်ပြီးရှင်းမှာပေါ့ကိစ္စစီပေါ့နော်အခမဲ့ပေါ့နော်ကုတပေးနေတယ်ဆိုတော့တိတိရှင်းမဲ့အရင်ဝမ်းတောင်ဝမ်းမြောက်နေပါတယ်အဲ့တော့ကျမလည်းဖာကိုကြီးနဲ့ဆရာမကြီးတွေကိုလာပြီးတော့ချေအောင်နှင်းစီရဲ့ဆရာမကြီးတွေနဲ့လာတွေ့တော့ဆရာမကြီးတွေကကျမတို့ကိုလက်ခံပြီးတော့ကုတပေးပါတယ
်ကျွန်တော်ကြိုတင်ဆစ်ဆစ်ရဲ့အနည်းတွေကိုမသိခဲ့လို့အခုလို့ကုမာကြီးကင်ဆာယောဂနာယောဂဖြစ်ပွားခဲ့ပါတယ်တော့ကျိုးတင်စစ်စစ်တဲ့ဤတာကျိုးတိခဲ့လို့ရှင်အခုလို့ဘုံဟာဤကင်ဆာပြောပါလာမှာမဟုတ်ပါဘူးခင်ဗျာ
ကျိုးတင်ကာဝယ်ခြင်းဟာကုသခြင်းနဲ့ပိုပြီးကောင်းမွန်တာကြောင့်ကင်ဆာယောဂတွေကိုကျိုးတင်ကာဝယ်ထားကြဖို့နဲ့ယောဂဖြစ်ရင်လဲဆော့ဆော့တိအောင်စစ်စစ်ဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီခံယူရင်ကင်ဆာယောဂရဲ့နောက်ဆက်တဲ့ဆူချူတွေကိုရှင်းချနိုင်မှာဖြစ်တဲ့အကြောင်းအနေနဲ့ပြောလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ်
ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့အားကစားကဏ္ဍကိုလည်းထုတ်လွှင့်ပေးခြင်းပါတယ်ကမ္ဘာအဆင့်နံပါတ်1တင်းနစ်အားကစားသမားနိုဗက်ဂျိုကိုဗစ်နောက်ထပ်စံချိန်တစ်တခုကိုထပ်တင်လိုက်တာမန်ချက်စတာယူနိုက်တက်အသင်းနီးပြတဲ့ရဲ့လက်ထက်မှာပထမဆုံးချိန်ဆူဖလားရရှိခဲ့တာအဲ့ဒီအကြောင်းတွေကိုဒီတစ်ပတ်အားကစားကဏ္ဍအနေနဲ့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2022ခုနှစ်အတွက် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးစုပေးပွဲကိုတော့ February 29ရက်နေ့ကပြည်ထောင်နိုင်ငံ Paris မြို့မှာကျင်းပခဲ့ပါတယ်ဒီနေ့စုပေးပွဲမှာထူးခြားတာတစ်ခုကတော့ မနေ့ကကွယ်လွန်သွားခဲ့တဲ့ကမ္ဘာတော်ဘောလုံးသမားကြီးဖီလီကိုအထူးဂုဏ်ပြုတဲ့အနေနဲ့အကောင်းဆုံးဆုချီးမြှင့်ခဲ့ပြီးတော့ဒါကိုဖီလီရဲ့ဇနီးဖြစ်သူကလက်ခံယူခဲ့ပါတယ်ဒီနေ့မှာအမျိုးသားဘက်ကအကောင်းဆုံးဘောလုံးသမားဆုကိုတော့အတော်များများခမန်းထားတဲ့အတိုင်းပဲအာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကရသွားခဲ့ပါတယ်မက်ဆီအပြင်သစ်တိုက်စင်မှုအမ်ဘာပေနဲ့ဘင်ဇီးမားတို့ကိုကျော်ဖြတ်ပြီးတော့ရရှိသွားတာဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုလည်း9ကြိမ်မြောက်ရသွားတာဖြစ်ပါတယ်အမျိုးသားဘက်ကအကောင်းဆုံးဂိုးသမားဆုကိုတော့အာဂျင်တီးနားနဲ့အက်စန်ဗီလာဂိုးသမားအမီလီယာနိုမာတီနက်စ်ကရသွားခဲ့ပြီးတော့အကောင်းဆုံးနီးပြဆုကိုတော့အာဂျင်တီးနားအသင်းကိုကမ္ဘာချန်ပီယံဖြစ်အောင်ဦးဆောင်ပေးခဲ့တဲ့နီးပြလီယိုနယ်စ်ကလိုနီကရသွားပါတယ်အမျိုးသမီးဘက်ကတနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့အင်္ဂလန်သင်းကိုယူရို2020ဥရောပဖလားရအောင်ဦးဆောင်ခဲ့တဲ့ဘက်မီမရခဲ့ပဲစပိန်နဲ့ဘာစလိုနာတိုက်စင်မှုအလက်ဆေးယားပိုတဲလက်စ်ကရသွားခဲ့ပါတယ်အကောင်းဆုံးနီးပြဆုကိုတော့ဥရောပချန်ပီယံအင်္ဂလန်မျိုးသမီးအသင်းနီးပြဆရီနာဗစ်မန်ကရသွားပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့အင်္ဂလန်နဲ့မန်ယူဂိုးသမားမယ်ရီအပ်စ်ကရသွားခဲ့ပါတယ်ဒီနေ့အတွက်အကောင်းဆုံးပရိသတ်ဆုကိုတော့ကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုပြိုင်ပွဲအဆဆုံးအစွမ်းကုန်မော်ဒန်အားပေးခဲ့ကြတဲ့အာဂျင်တီးနားပရိသတ်တွေကိုချီးမြှင့်ခဲ့ပါတယ်။တနေ့တော့အကောင်းဆုံးဂိုးဆုပုစကတ်အဝတ်ဆုကိုတော့ပိုလန်နိုင်ငံကခြေထောက်တစ်ဖက်ပြတ်နေတဲ့မတန်ဆွမ်းဘောလုံးသမားမာစန်အိုလက်စီကရသွားခဲ့ပြီးတော့ထိုက်ထိုက်တန်တန်ရသွားတယ်လို့ပဲဆိုရမှာဖြစ်ပါတယ်။FIFA ရဲ့ Fair Play Award လို့ခေါ်တဲ့အသံရှင်ဆုံးဆုကိုတော့ Austria Bundesliga က Austria Vienna ကစားသမား George Tigel ကိုအသက်ကယ်ပေးခဲ့တဲ့ Osberger AC အသင်းက Georgia ကစားသမား Luca Lucioveli ကိုချီးမြှင့်ခဲ့ပါတယ်။ Messi အခုနှစ်မှာအကောင်းဆုံးဘောလုံးသမားဆုကိုထပ်ရလိုက်တဲ့အတွက်9ကြိမ်နဲ့အများဆုံးရထားပြီးတော့ Ronaldo ကတော့ဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ဘောလုံးဘက်တွေဘက်ကိုကြည့်ရရင်တော့ Manchester United အသင်းဟာနီးပြတဲ့ Erik ten Hag လက်ထက်မှာပထမဆုံးချန်ပီယံဆုပလာတစ်လုံးကိုရသွားပါပြီ။ဒါနဲ့မျိုးက Wembley ကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့တဲ့ Carabao ဖလားလို့ခေါ်တဲ့ League ဖလား Final မှာ Manchester United က Newcastle ကို2-0မရှိနဲ့အနိုင်ရပြီးတော့ပိုးဆွဲသွားတာပါ။ Man United ဂိုးတွေကိုတော့ Casemiro နဲ့ Rashford တို့ကသွင်းပေးခဲ့တာပါ။ဒါဟာ Man United နီးပြတဲ့ ten Hag လက်ထက်မှာပထမဆုံးရလိုက်တဲ့ဆူဖလားဖြစ်သလို2019 Europa League ဖလားရပြီးနောက်ပိုင်းပထမဆုံးအကြိမ်ပြန်ရတဲ့ဖလားလည်းဖြစ်ပါတယ်။မန်ယူအသင်းအခုလို6နှစ်အကြာမှာပထမဆုံးအကြိမ်ဖလားပြန်ရလိုက်တာနဲ့ပတ်သက်ပြီ
း Yo creo que importante, ¿no? Sobre todo volver la sensación del club.
အနိုင်ရနေတဲ့အသင်းကိုအခုလိုမျိုးအနိုင်ပြန်ရအောင်လုပ်ပြီးဖြစ်လာတဲ့ feeling ဒီလိုခံစားချက်မျိုးပြန်ရတာကအားလုံးထက်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အလွန်ကိုအရေးကြီးပါတယ်ကျွန်တော်တို့ဆက်ပြီးတော့အနိုင်ရဖို့လည်းညှို့လင့်ပါတယ်ဒီလိုအနိုင်ရဖို့အတွက်အများကြီးစူးစမ်းအားထုတ်ရတယ်ဆိုတာသိပါတယ်ဒါကိုကျွန်တော်တို့တည်တည်ငြိမ်ငြိမ်နဲ့ဆက်လုပ်သွားမှာပ
ါ Newcastle ဂိုးသမား Lawrence Karius ကတော့ဒီဘက်ရှုံးသွားတဲ့အတွက်စိတ်ပြတ်မိတယ်လို့ပြောပါတယ
် It's disappointing for everyone we really had that belief today that we could bring the trophy home the fans were amazing they carried us till the end so
ကျွန်တော်တို့အားလုံးအတွက်တော့စိတ်ပျက်စရာရလာပါကျွန်တော်တို့ဒီနေ့အနိုင်ရပြီးတော့ဖလားကိုတည်သွားနိုင်မယ်လို့ယုံကြည်ထားတာပါပရိသတ်တွေကလည်းအဆုံးအထိအားပေးကြတာတကယ်ကိုအမခံပါပဲဖလားမရတာကိုတော့အရန်စိတ်ပျက်မိပါတယ်ဒါပေမဲ့လည်းအခုလိုမျိုးဖိုင်နယ်ကိုပြန်ရောက်ပြီးပရိသတ်တွေအရန်အားပေးကြတာကိုတွေ့ရတော့ဝမ်းသာရပါတယ်ဗျာ
မေယူနီးပြတန်ဟာကတော့ကာရာဘောဖလားရလိုက်တာကနောက်ထပ်ဆူဖလားတွေထက်ရဖို့အတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းလေးကိုဆက်ရရင်တော့ဂျာမနီပြဟောင်းယာဂန်ကလင်းစမန်ကိုတောင်ကိုရီးယားအသင်းရဲ့နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်ကလင်းစမန်ကိုနီးပြအဖြစ်နဲ့ခန့်လိုက်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကဖေဖော်ဝါရီ29ရက်နေ့မှာကြေညာပါတယ်တောင်ကိုရီးယားအသင်းဟာပြီးခဲ့တဲ့ကမ္ဘာဖလားမှာဘရာဇီးလ်အသင်းကိုဒုတိယအဆင့်မှာရှုံးပြီးတော့ထွက်ခဲ့ရပြီးတဲ့နောက်မှာယာရုကနေထွက်သွားခဲ့တဲ့ပေါ်တူဂီနီးပြပေါ်လိုဘန်တိုနီယာမှာအစားထိုးဖို့အတွက်ကလင်းစမန်ကိုရွေးချယ်လိုက်တာဖြစ်ပါတယ်ကလစ်ဘန်ကို2026ကမ္ဘာဖလားဘောလုံးပွဲအထိဒီပြဖြစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကပြောပါတယ်။ကလစ်ဘန်ကတော့တောင်ကိုရီးယားအသင်းဟာအချိန်တော်ကြာကလေးကတိုးတက်အောင်မြင်နေတာကိုသူသိပြီးတော့အခုလိုနီးပြလှုပ်ခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းလာမယ့်အာရှဖလားနဲ့2026ကမ္ဘာဖလားတွေမှာအသင်းအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးစားသွားမယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာအချိန်တည်းမှာပဲအာဂျင်တီးနားအသင်းကလည်းနီးပြလီယိုနယ်စ်ကလိုနီနဲ့စာချုပ်သက်တမ်းတိုးလိုက်ပါတယ်
အဒီမြဘလုံးဖွဲ့ချုပ်ဥက္ကဋ္ဌကလော်ဒီယိုတာပီယာနဲ့စကလုံးနီတို့ပဲရစ်မြို့မှာတရဏာနေကတွေ့ပြီးတဲ့နောက်သက်တမ်းတိုးလိုက်တာဖြစ်ပါတယ်စကလုံးနီဟာအာဂျင်နီးယားအသင်းကိုပြီးခဲ့တဲ့ကာတာကမ္ဘာဖလားမှာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့တာကြောင့်သူ့ကိုလာမဲ့2026ကမ္ဘာဖလားအထိစာချုပ်ထပ်တိုးလိုက်တာဖြစ်တယ်လို့အာဂျင်နီးယားဘလုံးဖွဲ့ချုပ်ကပြောပါတယ်ခင်ဗျာနောက်ထပ်ပေါ်လုံးသတင်းတစ်ခုကတော့ PSG မှာကစားနေတဲ့စပိန်လယ်ရွေးစဉ်ကစားသမား Sergio Ramos ဟာစပိန်လယ်ရွေးစဉ်အဆင့်ကနေအနားယူပြီလို့ပြီးခဲ့တဲ့ကြာသပတေးနေ့မှာကြေညာလိုက်ပါတယ်။လက်ရှိစပိန်နီးပြ Luis de la Fuente ကသူ့ရဲ့အစီအစဉ်တွေထဲမှာ Ramos ပါတော့မှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက် Ramos ကသူ့အနေနဲ့လယ်ရွေးစဉ်အဆင့်ကနေအနားယူဖို့လှုပ်လိုက်တာဖြစ်ပါတယ်။ Ramos ကတော့သူ့အနေနဲ့ Modric တို့ Messi တို့ပေပေတို့လိုမျိုးအသက်ကြီးတဲ့အထိကစားနေရတာကိုအားကြပြီးတော့ဆက်ကစားခြင်းပေမဲ့လည်းနီးပြတဲ့ကသူ့ကိုရွေးတော့မှာမဟုတ်ဘူးလို့ပြောလိုက်တဲ့အတွက်နားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါရယ်။အမိုစာ2005မှာစပိန်လယ်ရွေးကျင်ဖြစ်လာခဲ့ပြီးတော့စပိန်သင်းတဲ့ဆန်ဂျေတေပွဲပေါင်း180ကစားပြီး2010ကမ္ဘာဖလားနဲ့2008နဲ့2012ယူရိုဥရောပဖလားတွေကိုဒီတွဲခဲ့တာဖြစ်ပါတယ်။ဒီဆိုင်မော်ရီဘက်မှာတော့ဆော်ဗီယားနိုင်ငံကကမ္ဘာအဆင့်တစ်နိုဗောက်ဂျိုကိုဗစ်ဟာတင်းနစ်သမိုင်းမှာကမ္ဘာအဆင့်တစ်အဖြစ်နဲ့အချင်းကြာသုံးရက်တည်နိုင်တဲ့ကစားသမားအဖြစ်တင်ပြတင်သွားခဲ့ပါတယ်ဂျိုကိုဗစ်ဟာကမ္ဘာအဆင့်တစ်ကစားသမားအဖြစ်သတင်းပတ်ပေါင်း358ပတ်ရက်တည်နိုင်ခဲ့တာကြောင့် Open Era မှာကမ္ဘာအဆင့်တစ်အဖြစ်နဲ့သတင်းပတ်အကြာဆုံးရက်တည်နိုင်တဲ့သူဖြစ်လာခဲ့တာပါဒီပတိုင်းရင်ကတော့အမျိုးသမီးဘက်မှာ Grand Slam ကို22ကြိမ်ဘိုးဆွဲခဲ့မှုတဲ့ဂျာမနီနိုင်ငံကနာမည်ကြီး Steffi Graf ကတရင်ပတ်ပေါင်း388ပတ်နဲ့အများဆုံးစံချိန်တင်ထားတာဖြစ်ပါတယ်။အမျိုးသားဘက်ကစံချိန်ကိုတော့2021မတ်လမှာဂျိုကိုဗစ်ချိုးနိုင်ခဲ့တာပါ။သူ့ရဲ့နှီးပြဟောင်းဖြစ်တဲ့ Boris Becker ကတော့ Steffi Graf ရဲ့စံချိန်ကိုချိုးနိုင်မဲ့သူရှိလာလိမ့်မယ်လို့သူဘယ်တော့မှမထင်ခဲ့ဘူးလို့ပြောလိုက်ပြီးတော့အခုလိုဂျိုကိုဗစ်ကစံချိန်ချိုးနိုင်တဲ့အပေါ်မှာလည်းမယုံနိုင်တော့အောင်ဖြစ်ရတယ်ဆိုပြီးတော့ Eurosport မှာပြောကြားထားပါတယ်ခင်ဗျာ။
VOA American တန်ခါကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတော့သတင်းအချင်းချုပ်ကိုမတ်တကီထိုက်ကပြောပြပေးမှာပ
ါ။ယူကရိန်းရဲ့လျှက်စစ်နဲ့ရေပေးဝင်မှုစနစ်တွေကိုဖျက်ဆီးပြီးပြင်းထန်တဲ့ဆောင်းရသည့်အတွင်းယူကရိန်းမှာဒုက္ခအကြီးအကျယ်ရောက်စေဖို့ရုရှားဘက်ကသတင်းပတ်တွေနဲ့ခြေတရဆက်ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုကြော်လွှားပြီးရုရှားအပေါ်အောင်ပွဲကြီးတစ်ခုရခဲ့ကြောင်းယူကရိန်းကပုတ်ထုနေမှာပြောဆိုထားပါတယ်။တမင်ဖန်တီးထားတယ်လို့အမြတ်ခရှုမြင်ချတဲ့ဆွဲချက်တွေနဲ့ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့ဒေါ်ဆန်းစုကြည်ကိုအယူခံပြင်ဆင်ပေးနေတဲ့သူမရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ပယ်ချခံထားရကြောင်းနီးစပ်တဲ့ဥပဒေရေးရာသတင်းရှင်းမြစ်တွေကပြောဆိုထားပါတယ်မြန်မာနိုင်ငံမှာဆက်ပြီးတော့ဖြစ်နေတဲ့ပြည်ပခအချက်တဲတွေဟာဒေတာတွေလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုထိခိုက်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအစ်ဘရာဟင်ကပုတ်ထုနေမှာပြောပါတယ်။ငြိမ်းချမ်းရေးအတွက်စစ်ကောင်ဆောင်တွေကိုအာဆီယံနဲ့လက်တွဲအလုပ်လုပ်လာစေဖို့တိမ့်သွင်းနိုင်ရင်မှနီးလန့်တစ်တွေလိုနေတယ်လို့လည်းသူကပြောပါတယ်ရှင်။2022ခုနှစ်အတွင်းကမ္ဘာတစ်လုံးနိုင်ငံပေါင်း35နိုင်ငံမှာအင်တာနက်ဖြတ်တောက်မှုအနည်းဆုံး189ကြိမ်ရှိခဲ့ပြီးတစ်နှစ်တာအတွင်းအမြင့်ဆုံးအရေအတွက်ဖြစ်3ကြိမ်တင်ရောက်ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာတော့အနည်းဆုံး9ကြိမ်ရှိခဲ့တဲ့အကြောင်း SS Now နဲ့ Hetash Keep It Odo ရဲ့အစဉ်ခန်းစာသစ်ကဖော်ပြထားပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ရော့ခ်မက်ကလိန်တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကင်းမင်္ဂလာပြည့်ဝတဲ့နေ့တွေအမြန်ဆုံးရရှိစေကြောင်းဆုတောင်းလိုက်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.